Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2014ခုနှစ်မတ်လ15ရက်စနေနေ့ညပဲ VOA စီစဉ်တွေကိုမြန်မာစံတော်ချိန်ည6နာရီကနေ10နာရီထိလိုင်းနိုမီတာ24 25နဲ့32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညစီစဉ်မှုကတော့ကျွန်မနန္ဒာချမ်းပါရှင်
။ကျွန်မဆုမြတ်မှာပါရှင်။ပြောက်သွားတဲ့မလေးရှားလေယာဉ်မြန်ရဲ့ဆက်သွယ်ရေးစနစ်နဲ့ပြန်တက်မှုအချက်ပေးဆက်ကိုတယောက်ယောက်ကတမင်တက်တက်ပိတ်လိုက်တာတေချာသလောက်ရှိသွားပြီလို့မလေးရှားဝန်ကြီးချုပ်ကပြောလိုက်ပါရယ်ခရိုင်းမီးယားဆန္ဒခံယူပွဲရလဒ်တွေကိုနိုင်ငံတွေအသိအမှတ်မပြုအောင်တိုက်တွန်းတဲ့ဆုံးဖြတ်ချက်မူကြမ်းတစ်ခုကိုလုံခြုံရေးကောင်စီမှဒီကနေ့မဲခွဲဖို့ရှိနေပါရယ်ဒီလိုနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကြီးညာပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်။သတင်းတွေကြီးညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့ကမ္ဘာမှာထိတ်တန့်ဤပညာရှင်တဦးလည်းဖြစ်အချမ်းသာဆုံးတထေကြီးတဦးလည်းဖြစ်တဲ့ Bill Gates ကပရဟိတလုပ်ငန်းလှုပ်ဆောင်ရတာနဲ့ပတ်သက်ပြီးဘယ်လိုမှတ်ချက်ချခဲ့ပါသလဲ
There are things in terms of trying out social programs in innovative ways that government is
မကြခင်မှာပြည်စုံကိုနားဆင်ရပါမယ်ရှင်ဒီအကြောင်းနဲ့အတူတပတ်အတွင်းကမ္ဘာသတင်းမီဒီယာတွေထဲမှာရေးသားခဲ့ကြတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်တွေကိုလည်းကြားရဖို့ရှိပါတယ်နောက်ပိုင်းကျရင်လည်းမြန်မာနိုင်ငံမှာနှစ်ပေါင်းများစွာအမြင့်တွဲနေတဲ့အာဂတိလိုက်စားမှုကိစ္စလုံးဝပပျောက်သွားအောင်ဘာတွေလှုပ်ဆောင်သင့်တယ်လဲဆိုတာနဲ့ပတ်သက်ပြီးတော့ဆွေးနွေးကြမယ်ဓာတ်ရိုက်လေလံအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်ဒီအစီအစဉ်တွေကိုအလှမပေးခင်မှာထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့မတ်သိန်းကြီးထိုက်ကကြီးညာပေးပါမယ်ရှင
်ခရီးသည်နဲ့အမှုရမ်းပေါင်း239ယောက်ပါသွားတဲ့လေယာဉ်မြန်ရဲ့ဆက်သွယ်ရေးစနစ်နဲ့ပြန်တမ်းမှုအချက်ပေးဆက်ကိုတယောက်ယောက်ကတမင်တက်တက်ပိတ်လိုက်တာတေချာသလောက်ရှိသွားပြီလို့မလေးရှားဝန်ကြီးချုပ်ကပြောလိုက်ပါတယ
် based on new satellite communication we can say with a high degree of certainty that the aircraft
ဂျိုရူဆက်သွယ်ရေးအချက်ပေးမှုတွေအရမလေးရှားနဲ့ဗီယက်နမ်လေကြောင်းထိမ့်ချုပ်ရေးနယ်နိမိတ်နားမှာလေယာဉ်ပြန်တမ်းမှုအချက်ပေးဆက်ကိုပိတ်လိုက်တာဖြစ်တယ်လို့ဝန်ကြီးချုပ်နာဂျစ်ဘရာဆက်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်မလေးရှားတော်ဝင်လေတပ်ကရရှိတဲ့ရေဒါအချက်ပေးမှုအရမလေးရှားလေကြောင်းအမှတ်စဉ် MH380 လေယာဉ်ဟာမလေးရှားကျွန်းဆွယ်ဘက်အနောက်ဘက်ကိုပြန်လှည့်သွားခဲ့ပြီးတော့အနောက်မြောက်ဘက်ကိုကွေ့သွားတယ်လို့ယုံကြည်ရတဲ့အကြောင်းကိုလည်းဝန်ကြီးချုပ်ကရှင်းပြခဲ့ပါတယ်။တောင်တရုတ်ပင်လယ်ဘက်မှာရှာဖွေရေးတွေလုပ်နေတာကိုရပ်လိုက်ပြီလို့လည်းပြောကြားသွားပါတယ်။လေယာဉ်နဲ့အဆက်အသွယ်ပျောက်သွားပြီးတော့6နာရီခွဲကျော်တဲ့အထိလေယာဉ်မြန်နဲ့ဂျိုရူကြားမှာအဆက်အသွယ်တွေရှိနေကြတာကိုလည်းမလေးရှားလေကြောင်းအာဏာပိုင်တွေနိုင်ငံတကာလေကြောင်းအာဏာပိုင်တွေကသုံးသပ်တာကိုလည်းရှင်းပြပါတယ်။ကာဇက်စတန်နယ်စပ်ကနေပြီးတော့ထိုင်းနိုင်ငံမြောက်ပိုင်းအထိမြောက်ဖက်လမ်းကြောင်းဒါမှမဟုတ်ရင်အင်ဒိုနီးရှားတောင်ပိုင်းကနေပြီးတော့အိန္ဒိယသမုဒ္ဒရာတောင်ပိုင်းအထိတောင်ဘက်လမ်းကြောင်းတစ်ခုခုစီကနေပြီးတော့လေယာဉ်နဲ့ဂျိုရူကြားမှာနောက်ဆုံးအဆက်အသွယ်တွေရှိခဲ့တယ်လို့ပြောပြပါတယ်။တချို့သတင်းတွေထဲမှာရင်းနေတယ်လို့လေယာဉ်ပြန်ပေးဆွဲခံရတယ်ဆိုတာနဲ့ပတ်သက်လို့တော့မလေးရှားဝန်ကြီးချုပ်ကတိတိကျကျမဖြေခဲ့ပဲဖြစ်နိုင်ခြေရှိတာတွေအားလုံးကိုစုံစမ်းနေတယ်လို့ပြောကြားသွားပါတယ်။အခုလေယာဉ်ပျောက်သွားတဲ့ပုံစံဟာတမင်တက်တက်လှုပ်တဲ့လှုပ်ရမျိုးဖြစ်ပြီးတော့လေယာဉ်ပေါ်ပါသွားသူတွေနဲ့ခီးသည်တွေအပေါ်စုံစမ်းမှုကိုအာရုံစိုက်နေတယ်လို့လည်းသတင်းစာရှင်းလင်းပွဲမှာမလေးရှားဝန်ကြီးချုပ်နာဂျီဘရာဆက်ကပြောကြားသွားပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့ကနေပြီးတော့တရုတ်နိုင်ငံဘေကျင်းမြို့အစီအသွား Boeing 777လေယာဉ်ပြန်ပျောက်သွားတာဟာဒီကနေ့စနေနေ့မှာ9ရက်ရှိသွားပါပြီရှင်
။တနင်္ဂနွေနေ့မှာကျင်းပတော့မယ့်ယူကရိန်းနိုင်ငံခရိုင်းမီးယားလူထုဆန္ဒကောက်ခံပွဲကထွက်လာမယ့်ရလဒ်ကိုနိုင်ငံတွေအနေနဲ့လက်မခံကြဘူးဆိုတဲ့အမေရိကန်ကရေးဆွဲထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုဒီကနေ့စနေနေ့မှာကုလလုံခြုံရေးကောင်စီမှမဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။တနင်္ဂနွေနေ့မှာကျင်းပမယ့်ခရိုင်းမီးယားလူထုဆန္ဒကောက်ယူမှုမှာဆိုရင်လူထုကိုရွေးချယ်စရာနှစ်ခုပဲပေးထားပါတယ်ရုရှားနဲ့ပူးပေါင်းမလားဒါမှမဟုတ်ယူကရိန်းနိုင်ငံတွင်းမှာပဲသူတို့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုခိုင်မာအောင်လှုပ်ဆောင်မလားဆိုတာပဲဖြစ်ပါတယ်။ရုရှားနေနဲ့ပူးပေါင်းဖို့ကိုအားသာနေတဲ့ဒီမဲခွဲမှုဟာဆိုရင်ဆက်ရှိရာစုဇာပြင်းတွေလက်ထက်နဲ့အခုရုရှားအစိုးရလက်ထက်တိုက်အောင်ရေရက်တွေအခြေစိုက်တဲ့ပင်လယ်နက်ပေါ်ကရုရှားစကားပြောသူတွေအများစုနေထိုင်ကြတဲ့ခရိုင်းမီးယားကိုနောက်ဆုံးမှဆွန့်လွတ်လိုက်ရမယ့်မဲခွဲမှုအဖြစ်လဲကြဲကြဲပြန့်ပြန့်ရှုမြင်နေကြတာဖြစ်ပါတယ်။ကုလသမဂ္ဂကစနေနေ့မှာမဲခွဲဆုံးဖြတ်မယ့်အရေးကိုရုရှားကဗီတိုအာဏာသုံးပယ်ချမယ်လို့ခန့်မှန်းတဲ့အကြောင်းတမန်တွေကပြောဆိုကြပြီးလူ့ကြိုရေးကောင်စီအဖွဲ့ဝင်15နိုင်ငံမှ73နိုင်ငံတို့ကဆုံးဖြတ်ချက်ကိုအတည်ပြုမယ်လို့လည်းခန့်မှန်းပြောဆိုကြပါတယ်။တချိန်တည်းမှာပဲတရုတ်ကတော့ထောက်ခံမယ်မထောက်ခံဘူးဆိုတာကိုပြောဆိုမထားပါဘူး။တကယ်လို့ရုရှားရဲ့မဟာမိတ်ဖြစ်တဲ့တရုတ်ကကြားနေခဲ့မယ်ဆိုရင်တော့ဒါဟာရုရှားတို့ရဲ့အရေးသက်သက်သာဖြစ်တယ်ဆိုတာကိုပြသတာပဲဖြစ်ပါလိမ့်မယ်တဲ့။က ခုလရဲ့ဆုံးဖြတ်ချက်ဟာယူကရိန်းတို့ရဲ့နေမြေပိုင်ဆိုင်မှုကိုထပ်လောင်းအတည်ပြုပြီးတနင်္ဂနွေနေ့ကျင်းပမယ့်လူမှုဆန္ဒကောက်ယူမှုဟာလည်းတရားဝင်မှုရှိမှာမဟုတ်ဘူးဆိုတာကိုကြေညာထားတာပါအမေရိကန်နိုင်ငံဆိုင်ဝန်ကြီးဂျွန်ကယ်ရီကလည်းရုရှားအနေနဲ့ခရိုင်းမီးယားရဲ့ယူကရိန်းကခွဲထွက်ဖို့လူမှုဆန္ဒကောက်ခံတာကိုလက်ခံမှုနဲ့ရုရှားတို့နဲ့ပူးပေါင်းရေးကိုလက်ခံတာဟာဆိုရင်အလစ်ဝင်ရောက်တိုက်ခိုက်သိမ့်ပိုက်ခြင်းဖြစ်တယ်လို့ပြောဆိုပါတယ်စနေနေ့မှာတော့ရုရှားနိုင်ငံမော်စကိုမြို့နယ်မှာခရိုင်းမီးယားအရေးအတွက်တောင်းနေချီတဲ့ဆန္ဒပြသူတွေအပြန်အလှန်ဆန္ဒပြချီတက်ခဲ့ကြပါတယ်။ခရိုင်းမီးယားလူမှုဆန္ဒကောက်ခံမှုကိုထောက်ခံသူတွေကရုရှားနဲ့ဆိုဗီယက်ပြည်ထောင်စုအလံတွေကိုဝှေ့ယမ်းပြီးမော်စကိုမြို့တော်ကတော်လှန်ရေးရင်မြင့်ကိုချီတက်ခဲ့ကြပါတယ်။ချီတက်သူတွေကအများစုကတော့အနီနဲ့အနက်စင်တူဝတ်စုံတွေကိုဝတ်ဆင်ထားကြပါတယ်။ခရိုင်းမီးယားလူမှုဆန္ဒကောက်ယူမှုကိုစန့်ကျင်သူတွေကတော့ယူကရိန်းအလံနဲ့ရုရှားအလံတွေကိုကင်ဆယ်ခဲ့ကြပါတယ်။တချို့ကတော့ယူကရိန်းအရေးမှာရုရှားရဲ့ဆွတ်ဖက်မှုကြောင့်စစ်ကိုဥတီသွားစေနိုင်တယ်ဆိုတဲ့အပေါ်မှာစိုးရိမ်တဲ့အကြောင်းထုတ်ဖော်ပြောဆိုကြပါတယ်ရှင်။
ဥစမာဘင်လာဒင်ဘယ်မှာရှိနေခဲ့တယ်လဲဆိုတာသိရအောင်လို့အမေရိကန်ထောက်လှမ်းရေးအေဂျင်စီကိုအကူအညီပေးခဲ့တဲ့ဆရာဝန်ကိုအရင်ချထားတဲ့ပြစ်ဒဏ်33နှစ်ကနေပြီးတော့ပါကစ္စတန်တရားရုံးတစ်ခုက10နှစ်ပြစ်ဒဏ်လျှော့ပေါ်ပေးလိုက်ပါတယ်။ဆရာဝန်ရှာကီလ်အဖရဒီကိုအစ္စလာမ်မစ်စစ်သွေးကြွတွေအတွက်ဆေးကုသပေးမှုငွေကြေးထောက်ပံ့မှုတို့နဲ့2012ခုနှစ်မေလတုန်းကထောင်ဒဏ်33နှစ်ချထားတာပါ။ပါကစ္စတန်နိုင်ငံအဘူဒါဘီမြို့ရဲမှာဘင်လာဒင်ရှိမရှိသိရအောင်လို့ဆေးထိုးတဲ့အစီအစဉ်တစ်ခုကိုအာဖရီဒီကဟန်ပြလုပ်ခဲ့ပြီးတော့ DNA တွေကိုစုဆောင်းရယူခဲ့တယ်ဆိုတဲ့အပေါ်ပါကစ္စတန်အာဏာပိုင်တွေကသူ့အပေါ်ပြစ်မှတ်ထားနေတာလို့တော်တော်များများကယုံကြည်ကြပါတယ်။အမှုအတွက်ကြားနာမှုအသစ်လုပ်ပေးဖို့အတွက်အာဖရီဒီရဲ့ရှေ့နေကတင်ပြတောင်းဆိုထားချိန်မှာပဲပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းပက်ရှဝါမြို့တရားရုံးကနေပြီးတော့ထောင်ဒဏ်10နှစ်လျှော့ပေါ်ပေးလိုက်တာပါ။ကြားနာစစ်ဆေးမှုတွေပြန်လုပ်ဖို့တောင်းဆိုချက်ကိုတော့တရားရုံးကပယ်ချပါတယ်။ဘင်လာဒင်ကို2012ခုနှစ်တုန်းကအမေရိကန်အထူးတပ်တွေကစီးနင်းဝင်ပြီးတော့တုတ်တင်ခဲ့တာဖြစ်ပါတယ်ရှင
်။ VOA American တာညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00ထိလိုင်းနိုမီတာ24 kHz 12.23 လိုင်းနိုမီတာ25 kHz 11.965လိုင်းနိုမီတာ32 kHz 9355တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။စနေနေ့ညပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကအကြေညာပေးနေပါတယ်။မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တောမတ်စ်အိုဟေကန်ဒါနာကမြန်မာနိုင်ငံအတွက်သူတာဝန်ယူခဲ့တဲ့6နှစ်အတွင်းမှာနိုင်ငံရေးအကျဉ်းသားအများအပြားကိုပြန်ပြီးတော့လွှတ်ပေးခဲ့တာသတင်းမီဒီယာတိုးတက်မှုတွေတိတိကျကျရှိလာတာအသွင်ကူးပြောင်းရေးမှာနိုင်ငံရေးပါတီတွေလူ့ခွင့်ရေးလှုပ်ရှားသူတွေပါဝင်ခွင့်ရလာတာဟာတိုးတက်တဲ့လက္ခဏာတွေဖြစ်တယ်လို့ပြောကြလိုက်ပါတယ်ကုလသမဂ္ဂရဲ့လူ့ခွင့်ရေးဆိုင်ရာလှုပ်ထုံးလုပ်နည်းတွေနဲ့ဘလို့ဆက်ဆက်ပူးပေါင်းဆောင်ရွက်ရမယ်ဆိုတဲ့နေရာမှာမြန်မာနိုင်ငံကနမူနာကောင်းတစ်ခုဖြစ်ခဲ့ပြီးတော့လိုအပ်တဲ့ဆောင်ရွက်ချက်တွေအတိုင်းလိုက်နာဆောင်ရွက်တဲ့မြန်မာအစိုးရရဲ့တန်ထိတ်ထံကိုလူ့ခွင့်ရေးကောင်စီအနေနဲ့အသိအမှတ်ပြုတင်တယ်လို့လည်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာတောက်ချနေတဲ့ကလုတ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာကန်ဂျာနာကပြောကြားသွားပါတယ်လူ့ခွင့်ရေးအခြေအနေတိုးတက်ဖို့လိုနေသေးတဲ့ကိစ္စတွေကိုပြောတာမှာတော့လူမျိုးစုတိုင်းရင်းသားဒေသတွေမှာပဋိပက္ခတွေရှိနေတာကိုထောက်ပြသွားပါတယ်လက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေနဲ့နှစ်ပေါင်းများစွာကြားနေတဲ့တိုက်ပွဲတွေကြောင့်လူ့ခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ရှိခဲ့တဲ့အတွက်အပြစ်ခတ်ရက်စဲရေးနဲ့ငြိမ်းချမ်းရေးရရှိဖို့ဟာတိတ်ကိုအရေးကြီးတယ်လို့လည်းပြောကြားသွားပါတယ်။မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးဟာမှန်ကန်တဲ့လမ်းကြောင်းနဲ့တွားနေတယ်လို့မြင်တဲ့အကြောင်းနဲ့တက်တန်း၃နှစ်တာကာလပဲရှိသေးတာမို့နုနဲ့နေစဲပဲဆိုတာကိုလည်းသူကထောက်ပြပါတယ်။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်အခြေအနေကတော့ဆိုးဝါးနေစဲရှိပြီးတော့ပြဿနာတွေကိုကင်တွယ်ဖြေရှင်းဖို့အတွက်ဗဟုအစိုးရစီကတိကျရှင်းလင်းတဲ့ဆုံးဖြတ်ချက်တွေကိုသူမတွေ့ရဘူးလို့ဝေဖန်သွားပါတယ်။မစ္စတာကန်ဒါနာဟာမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အဖြစ်6နှစ်တာဝန်ယူခဲ့စဉ်ကာလအတွင်းမြန်မာနိုင်ငံကို6ချိန်တွားရောက်ခဲ့ပြီးတော့မြန်မာနိုင်ငံတဝမ်းဒေသစုံကလူ့ခွင့်ရေးအခြေအနေတွေကိုကိုယ်တိုင်တွားရောက်လည်လာခဲ့ပါတယ်။နောက်ဆုံးမြန်မာနိုင်ငံကိုပြီးခဲ့တဲ့လကတွားရောက်ခဲ့ပြီးသူ့ရဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့နောက်ဆုံးအစီရင်ခံစာကိုတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှတင်လာနေကြရင်ကိုယ်တိုင်တင်သွင်းမှာဖြစ်ပါတယ်ရှင်
။ထိုင်းနိုင်ငံတော်ရင်စခန်းတစ်ခုမှာဒီသတင်းပတ်စောပိုင်းမှာတွေ့ရှိခဲ့ရတဲ့မွတ်စလင်200လောက်ကိုအကာအကွယ်ပေးဖို့အတွက်ထိုင်းနိုင်ငံကိုအမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ပါတယ်။ဒီမွတ်စလင်အဖွဲ့ကိုတော့ဗုဒ္ဓဟူးနေ့တုန်းကထိုင်းနိုင်ငံတောင်ပိုင်းဆွန်ခလာခရိုင်အတွင်းကဝေးလံခေါင်းတည်တဲ့တော်ရင်စခန်းတစ်ခုမှာထိုင်းရဲတွေကတွေ့ရှိခဲ့တာဖြစ်ပါတယ်။ဘယ်နိုင်ငံသားတွေဖြစ်ကြလဲဆိုတာကိုအာဏာပိုင်တွေကသိရှိဖို့ကြိုးပမ်းနေကြပါတယ်။ဒါပေမဲ့သူတို့တွေဟာတရုတ်အနောက်ပိုင်းရှန်ကျန်းကိုပိုင်အုပ်ချုပ်ခွင့်ရဒေသကဝီဂါတွေဖြစ်ကြမယ်လို့တန်တရားရှိနေကြပါတယ်။လူ200လောက်ရှိတဲ့မွတ်စလင်အဖွဲ့တစ်ခုမှာကလေးက82ယောက်ပါပါတယ်။ဒီလူတွေကိုအကာအကွယ်ပေးဖို့နဲ့ တို့လိုအပ်တဲ့လူသားချင်းစာနာမှုဆိုင်ရာအထောက်အကူတွေအသေးချအပြည့်အဝပေးစီခြင်းတဲ့အကြောင်းနဲ့ဒီလူတွေအတွက်အမေရိကန်အစိုးရကစိုးရိမ်ရပါကြောင်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရမာရီယာဟာဖ်ကပြောပါရယ်ဝီဂါရီဖိနိတ်ခံနေရတဲ့တရုတ်နိုင်ငံတွင်းကိုဒီလူတွေကိုပြန်မပို့ရေးအတွက်လဲထိုင်းအစိုးရကိုလူ့အခွင့်အရေးစောင့်ကြည့်သူတွေကတောင်းဆိုနေကြပါရယ်တရုတ်နိုင်ငံတွင်းကရှန်ချန်းပြည်နယ်ဟာဆိုရင်လူသည်မများလာတဲ့မွတ်စလင်ခွဲထွက်ရေးလှုပ်ရှားမှုတစ်ခုရဲ့ဌာနလည်းဖြစ်ပါရယ်ရှင်
ရဝမ်ဒါနိုင်ငံကစစ်သားဟောင်းတယောက်ကိုလူမျိုးရုံးတပ်ဖြတ်မှုအတွက်ပြင်သစ်တရားရုံးတစ်ခုကထောင်ဒဏ်25နှစ်ချမှတ်လိုက်ပါတယ်။ပြင်သစ်နိုင်ငံမှာလူမျိုးရုံးတပ်ဖြတ်မှုအတွက်ပထမဆုံးပြစ်ဒဏ်ချခဲ့တာလည်းဖြစ်ပါတယ်။ပါစကယ်ဆင်ဘာကွန်ကဆိုတဲ့ရဝမ်ဒါစစ်သားဟောင်းကို1994ခုနှစ်တုန်းကရဝမ်ဒါမှာလူမျိုးရုံးတပ်ဖြတ်မှုလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေမှာကြံရပါမှုတွေနဲ့အပြည့်ရှိကြောင်းတွေ့ရှိခဲ့ပါတယ်။တူချီမျိုးနွယ်စုဝင်တွေနဲ့အလဲအလက်ကြတဲ့ဟူတူမျိုးနွယ်စုဝင်ထောင်ပေါင်းများစွာကိုတပ်ဖြတ်ခဲ့မှုမှာသူ့အနေနဲ့ပတ်သက်ခဲ့ခြင်းမရှိဘူးလို့စင်ဘာခွန်ဝါဂန်ကအမှုစစ်ဆေးကြားနာနေစဉ်မှာညှင်းဆန်ခဲ့ပါတယ်။သူ့ကို2008ခုနှစ်တုန်းကအိန္ဒိယသမုဒ္ဒရာတွေကပြင်သစ်ပိုင်းမိုင်းရော့ကျွန်းပေါ်မှာဖမ်းမိခဲ့တာပါ။ပြင်သစ်နိုင်ငံရဲ့ဥပဒေအရတခြားနိုင်ငံတွေမှာလူမျိုးရုံးတပ်ဖြတ်မှုရက်ဆက်ကြမ်းကြုတ်တဲ့ရာဇဝတ်မှုတွေကိုကျူးလွန်တဲ့နိုင်ငံသားတွေကိုပြင်သစ်နိုင်ငံတွေမှာဥပဒေကြောင့်အရာအရေးယူပိုင်ခွင့်ရှိပါတယ်ရှင်။
အီဂျစ်နိုင်ငံကိုင်ရိုမြို့အနီးကစစ်ဆေးရေးဂိတ်တစ်ခုမှာတနတ်သမားကပြစ်ခတ်ခဲ့ရာကြောင့်စစ်သား5ဦးသေဆုံးခဲ့ရတယ်လို့အီဂျစ်နိုင်ငံပိုင်သတင်းစာကပြောပါရယ်တိုက်ခိုက်မှုဟာဘသူလက်ချက်ဆိုတာတော့မသိရသေးပါဘူးပြီးခဲ့တဲ့နှစ်ဇူလိုင်လမှာအစ္စလာမ်မြစ်သမ္မတမိုဟာမက်မော်စီကိုဖျောက်ချပြီးဆင်အာနာသိမ်းပြီးခဲ့ခြင်းကစလို့လူကြုံရစ်တပ်သားတွေကိုအဓိကပြစ်မှတ်ထားပြီးစစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေလှုံ့ဆော်လာတာဖြစ်ပါရယ်ရှင်
American စီးပွားရေးပြန်လည်ထူထောင်လာအောင်ကြိုးစားတဲ့အနေနဲ့လွန်ခဲ့တဲ့9နှစ်အတွင်းအင်မတန်မှရှော့ပေါ်တဲ့ဗန္ဒာရေးမူဝါဒတွေချမှတ်ကျင့်သုံးခဲ့တာကိုအဆုံးသတ်တော့မယ်လို့ American ဗဟိုဘဏ်ဒုတိယဥက္ကဋ္ဌအဖြစ်နဲ့ရွေးချယ်ခံထားရသူကပြောလိုက်ပါတယ်။စီးပွားရေးတည်ငြိမ်စေဖို့နဲ့လူတွေအလောက်ကရရှိစေဖို့မူဝါဒတွေကိုရှော့ရှော့ပေါ်ပေါ်လုပ်ပေးခဲ့တာတင့်တော်တယ်လို့လည်းအထက်လွှတ်တော်ဗန်လုံငန်းကော်မတီရှင်းမောက်ကြောင်းနာပွဲမှာ Stanley Fisher ကပြောကြားသွားပါတယ်ရှင
်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့မတ်သိန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းဆောင်မနဲ့ပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးပါမယ်။အရင်ဆုံးတော့ကမ္ဘာ့ချမ်းသာဆုံးတတိယကြီးတူဦးဖြစ်တဲ့ Bill Gates ကပရာဟိတလုပ်ငန်းလှုပ်ဆောင်ရတာနဲ့ပတ်သက်ပြီးဘလို့မှတ်ချက်ချခဲ့တယ်လဲဆိုတာကိုကြည့်အောင်ပါ။ကမ္ဘာပေါ်မှာထိတ်တန့်တီထွင်ဖန်တီးရှင်တွေတဲကတဦးလဲဖြစ်ကမ္ဘာအချမ်းသာဆုံးတထေးကြီးတဦးလဲဖြစ်တယ်လို့အလှရှင်တယောက်လဲဖြစ်တဲ့ Bill Gates ကပရာဟိတလုပ်ငန်းလှုပ်ဆောင်တာဟာနည်းပညာတစ်ခုလိုပါပဲအကောင်းဆုံးအဖြေတွေထွက်ပေါ်လာစေဖို့အတွက်အထောက်အကူဖြစ်စေတယ်လို့ပြောဆိုလိုက်ပါတယ်အစိုးရတွေအနေနဲ့လူမှုရေးကဏ္ဍကိစ္စတွေကိုကြကြပြန့်ပြန့်ပုံမကောင်းမွန်လာစေဖို့အာရုံစိုက်ကြိုးပမ်းနိုင်ပေမဲ့ကိုယ်ပိုင်စီးပွားရေးလုပ်ငန်းတွေကတော့တာဝန်ကြီးလုပ်ငန်းတွေအများစုကိုဝင်ရောက်ဆောင်ရွက်ပေးနေနိုင်တဲ့အခြေအနေမှာရှိတယ်လို့ Bill Gates ကကြာတာပရိနေကပဲဝါရှင်တန်မြို့တော်မှာပြောကြားသွားခဲ့တာပါအပြည့်စုံကို VOA သတင်းတော့ Sletica Hope ပေးပို့ထားတဲ့သတင်းကိုဦးဆက်မိုးဝေကအပြည့်စုံဆက်ပြီးတော့ပြောပြပေးပါမယ်ရှင
်ပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်း Bill Gates ရဲ့ဤပညာတီထွင်မှုကလူသားတွေအတွက်အများကြီးအကျိုးသက်ရောက်မှုတွေရှိခဲ့တယ်လို့လူတော်တော်များများကပြောကြပါလိမ့်မယ်အခုချိန်မှာတော့သူဟာလူတွေရဲ့ဘဝတွေပိုးပြီးတော့ကောင်းမွန်လာစေဖို့အတွက်တခြားကဏ္ဍတစ်ခုကနေကြိုးပမ်းနေပြီဖြစ်ပါတယ်လူတွေကိုတည်စီနှိုင်လောက်တဲ့ယောဂါတွေဆင်းရဲနွမ်းပါမှုတွေတက်ဖြည့်ရေးအတွက်သူ့ရဲ့ကုသိုလ်ပြည့်အဖွဲ့အစည်းကရှေ့ဆုံးကနေကူညီဆောင်ရွက်ပေးနေတာဖြစ်ပါတယ်။ Washington DC မှာရှိတဲ့ American လုပ်ငန်းရှင်များအဖွဲ့အစည်း American Enterprise Institute မှာကြာသပတေးနေ့ကအမှားစကားပြောကြရမှာအစိုးရတွေအနေနဲ့လုံမပေးနိုင်တဲ့နေရာတွေကိုသူ့ရဲ့ Prahita လုပ်ငန်းအဖွဲ့ကလိုက်ပြီးတော့ဆောင်ရွက်ပေးနေတာဖြစ်တယ်လို့ Mr. Gate ကပြောဆိုပါတယ်
။ There are things in terms of trying out social programs in innovative ways.That government is just because of the way the job incentive
ဆိုရရအနေနဲ့လုပ်ကိုင်ဆောင်ရွက်နေတဲ့လူမှုရေးလုပ်ငန်းတွေဆိုတာရှိပါတယ်။ဒါပေမဲ့လည်းတတိပုဂ္ဂလပရာဟိတလုပ်ငန်းလုပ်သူတွေလိုပုံစံအသစ်တွေနီးလန်းအသစ်တွေအရင်းမြစ်အသစ်တွေရှာဖွေဖော်ထုတ်ပြီးတော့လုပ်ကိုင်နိုင်စွာမရှိကြပါဘူး
။ကုသိုလ်ပြုလုပ်ငန်းလှုပ်ဆောင်နေမှုဟာအမေရိကန်နိုင်ငံမှာဆိုရင်အရန်ကိုကျေပြတ်ပါတယ်လို့ Mr. Gate ကပြောပါတယ်။တက္ကသိုလ်တွေကအောင်မြင်တဲ့ပညာရှင်တွေအမြောက်များကိုမွေးထုတ်ပေးနိုင်ခဲ့ပါတယ်။သူတို့တွေကတက္ကသိုလ်ကိုငွေကြေးအရပြန်ပြီးတော့ထောက်ပံ့ပေးလာနိုင်ကြပါတယ်။အဲ့ဒီလိုအမေရိကန်နိုင်ငံမှာပုဂ္ဂလိကထောက်ပံ့ပေးနိုင်တဲ့အနေအထားမျိုးဘယ်အစိုးရကမှမလုပ်ပေးနိုင်ကြပါဘူးလို့သူကပြောပါတယ်။ဥပမာပြောရရင် Match of Dimes Foundation ရဲ့ပိုလီယိုရောဂါတိုက်ဖျက်ရေးအစီအစဉ်ကိစ္စလို့ပေါ့လို့သူကပြောပါတယ်။အဲ့ဒီအဖွဲ့အစည်းဟာပိုလီယိုရောဂါကိုကာကွယ်နိုင်စေတဲ့ထိုးစည်းနှမျိုးထုတ်လုပ်နိုင်ဖို့အတွက်ငွေကြေးထောက်ပံ့ကူညီခဲ့တာပါ။
The March of Dimes invented the polio vaccine, you know, the thing that we're using to go out and eradicate, make it the second disease after smallpox.
The March of Dimes Foundation ga polio yoga ga gwe nai ne siwa go thau lu phu kunyi pe nai ga ba de. Da ha chao yoga pa pyao yi twe lou saung nai ga bi de naw dutiya myaw yoga ga gwe yi season le phit ba de. Aku lou ni da ha polio yoga ga gwe yi tai si ba. Klei nge diao twe American dollar 73 cent law pe kong ja ba de.
Da ba mai Bill Gates ye prahita lou ngan ha အစိုးရကဆောင်ရွက်ပေးနေတဲ့လူအဖွဲ့အစည်းတစ်ခုလုံးကျန်းမာရေးပညာရေးအလုပ်ကိုင်ရှာဖွေရေးစတာတွေအပါအဝင်တခြားကိစ္စရပ်တွေမှာတော့ဝင်ရောက်ပြီးတော့ကူညီလှုပ်ဆောင်ပေးနိုင်စွာမရှိသေးပါဘူ
း When you want to give every child in America a good education or make sure they're not starving that's got to be government because philanthropy isn't there day in and day out
American နိုင်ငံထဲမှာရှိတဲ့ကလေးတွေအားလုံးအတွက်ပညာရေးကောင်းမွန်စေခြင်းနဲ့စားစရာလောင်းငါစီခြင်းနဲ့ဆိုရင်ဒီကိစ္စကိုအစိုးရကကင်တွယ်ဖြေရှင်းပေးရမှာပါကုသိုလ်ဖြစ်ပရိုက်တာလုပ်ငန်းတွေကလူလူရဲ့နေတူဝါဖြစ်နေတဲ့ပြဿနာတွေကိုလုပ်ပေးနိုင်မှာမဟုတ်ပါဘူးဒီလိုလုပ်ပေးနိုင်တဲ့ပုံစံလည်းမရှိပါဘူးယောဂတွေကိုကုသနိုင်ဖို့သူတေသနာလုပ်တာတွေတိရောက်မှုရှိမဲ့ကိစ္စတွေမှာပညာရှင်တွေရဲ့ဒီလာစံသက်မှုတွေလုံနိုင်အောင်သာကြိုးပမ်းပေးနိုင်မှာပ
ါလူမှုအတိုင်းအဝန်းအတွင်းမှာဖြစ်ပေါ်နေတဲ့ပြဿနာတွေကိုအဖြေရှာနိုင်ရေးအတွက်သူတေသနာပြုလုပ်ဖို့ပရဟိတလုပ်ငန်းတွေကကူညီနေတာပါလို့မစ္စတာဂိတ်ကပြောပါတယ်။လူမှုအတိုင်းအဝန်းကြီးတစ်ခုလုံးစီပင်တာယာဝါပြောရေးအတွက်ကတော့အစိုးရတွေမှာသာတာဝန်ရှိတယ်လို့လည်းသူကပြောကြားသွားကြောင်းပါခင်ဗျာ
။ဦးဆမိုးဝေပြပြခဲ့တာဖြစ်ပါတယ်။ VOA ကနေစနေနေ့ညဘက်စီစဉ်တွေကိုည10:00အထိလှိုင်းနိုမီတာ24လှိုင်းနိုမီတာ25နဲ့လှိုင်းနိုမီတာ32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တပတ်အတွင်းကမ္ဘာသတင်းမီဒီယာတွေထဲမှာရေးသားခဲ့ကြတဲ့မြန်မာပြည်ကြောင်သတင်းတွေကိုကောက်နှုတ်တင်ပြပေးပါမယ်။မင်္ဂလာပါရှင်ဒီတပတ်တော့မြန်မာပြည်သူတွေရဲ့ဗစက်ဖျားမှာရေးပန်းစားနေတဲ့သကောင်စင်းကိစ္စနဲ့ပတ်သက်ပြီးကမ္ဘာသတင်းမီဒီယာတွေမှာဘလို့ရေးသားကြတယ်လဲဆိုတာနဲ့ဆက်ရအောင်ပါရှင်။အရင်ဆုံးတော့မြန်မာနိုင်ငံမှာမကြခင်ရပိုင်းတွင်ကောက်ယူတော့မဲ့သကောင်စင်းကိစ္စဟာတင်းမာမှုတွေကြီးထွားလာအောင်လို့မီးလောင်ရလေပင့်တလို့ဖြစ်လာမှာစိုးရိမ်တဲ့အကြောင်းဆောင်းမရှင်မိုက်ကယ်ပီးက Financial Times သတင်းအင်တာနက်စာမျက်နှာမှာရေးသားထားပါတယ်။မြန်မာနိုင်ငံရဲ့သကောင်စင်းကောက်ယူမှုဟာနှစ်ပေါင်း60ကျော်ပြည်တွင်းစစ်ကိုအဆုံးသတ်ဖို့နဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေတိုးလာအောင်လုပ်နေတဲ့စစ်ဗိုလ်ချုပ်ဟောင်းတွေရဲ့ကြိုးပမ်းချက်ကိုထိခိုက်နိုင်ပွဲရှိတယ်ဆိုပြီးသူ့ဆောင်းမကိုအစချီထားပါတယ်။ဝေဖန်သူတွေကတော့ဒီသကောင်စင်းကောက်ယူမှုဟာအရင်တုန်းကရှိနေခဲ့တဲ့တင်းမာမှုတွေကိုပြန်ဖြစ်စေနိုင်တယ်လို့ဆိုပါတယ်။ရန်ကုန်ခြေစိုက်နိုင်ငံရေးအကဲခတ် Richard Hose ကတော့ကုလသမဂ္ဂနဲ့အလှူရှင်နိုင်ငံတွေဟာဒီကိစ္စကြောင့်ဖြစ်လာနိုင်တဲ့အန္တရာယ်တွေကိုတိတိချာချာတွတ်ထားဖို့မရကြောင်းဖြစ်လာမဲ့အန္တရာယ်တွေကိုကင်တွယ်ဖြေရှင်းနိုင်မယ်လို့သူတို့ထင်ပေမဲ့ကျန်တဲ့သူတွေကတော့အဲ့ဒီလိုမထင်ဘူးလို့ဆိုထားပါတယ်။ KIO အဖွဲ့ကဥတွဲပီဇာကလည်းအခုချိန်ဟာသကောင်စင်းကောက်ယူရမယ့်အချိန်မဟုတ်တလို့အခုလိုလည်းမကောက်တင်ဘူးလို့လည်းပြောထားပါတယ်။မေကွန်40တခုပါဝင်တဲ့ဒီသကောင်စင်းကောက်ယူမှုကိုအမှန်တိုင်းဖြေပါမလားဆိုပြီးတော့စိုးရိမ်တာတွေလည်းရှိတယ်ဆိုပြီးဆောင်းမရှင်ကပြောဆိုထားပါတယ်အပြည့်အစုံကိုတော့ www.fd.com မှာဖတ်ရှုနိုင်ပါတယ်ရှင်အခုဆက်ပြီးတော့မြန်မာနိုင်ငံမှာတဖြည်းဖြည်းနီးကပ်လာနေတဲ့2015ရွေးကောက်ပွဲဒီအကြောင်းနဲ့ပတ်သက်ပြီးတော့ရောကမ္ဘာသတင်းမီဒီယာတွေကဘလို့ရေးသားနေကြသလဲဆိုတာကိုဆက်ပြီးကြည့်အောင်ပါမြန်မာနိုင်ငံရွေးကောက်ပွဲတပိတ်နဲ့ဒီမိုကရေစီဆိုတဲ့ခေါင်းစဉ်နဲ့မြန်မာရေးကြွန့်ကျင်သူဒေးဗစ်စတိုင်ဘတ်က Asia Times မှာရေးသားထားပါတယ
်။မြန်မာနိုင်ငံမှာဆင်ဆာဖြတ်တောက်မှုကိုယူသွင်းလိုက်တဲ့အတွက်သတင်းလွတ်လပ်မှုအခြေအနေတိုးတက်လာပြီးမြို့ရခက်မြို့ရခက်ကောလာဟလတွေကရှိနေစေလို့စရေးပြီးတော့2008ဖွဲ့စည်းပုံတွေကသမ္မတအရေးချင်းသတ်မှတ်ချက်ကိုမပြင်းရင်တောင်ဆန်းစုကြည်ကရွေးကောက်ပွဲကိုသတိမှောက်မယ်လို့သတင်းတွေထွက်နေတဲ့အကြောင်းရေးပါတယ်။တောင်ဆန်းစုကြည်ဟာပြပခီးစဉ်တွေမှာသူမသမ္မတဖြစ်နိုင်အောင်ဖွဲ့စည်းပုံကိုပြင်ဆင်ရေးကိုထောက်ခံမှုရှာခဲ့ပါတယ်တဲ့တကယ်လည်းဒီဖွဲ့စည်းပုံကြောင့်တောင်ဆန်းစုကြည်သမ္မတဖြစ်မလာခဲ့ဘူးဆိုရင်နိုင်ငံတကာကမကျေနပ်တဲ့ပေါ်ထွက်လာမှာပါအထူးသဖြင့် American ပြည်ထောင်စုကပေါ်ထွက်လာပါလိမ့်မယ်ဒါ့ပေမဲ့လည်းဒီမကျေနပ်မှုကဘယ်လောက်ထိပြင်းထန်မလဲဖွဲ့စည်းပုံမှာဒီအချက်ကလွယ်ပြီးကျန်တဲ့ရွေးကောက်ပွဲတစ်ခုလုံးဟာလွတ်လပ်ပြီးတရားမျှတနိုင်မယ်ဆိုရင်ဘယ်လိုလုပ်မလဲဆိုတာဟာ American ပြည်ထောင်စုအတွက်အရေးကြီးတဲ့အဆုံးဖြတ်ချက်ဖြစ်ပါတယ်တဲ့ရွေးကောက်ပွဲကိုသတိမှောက်မယ်ဆိုရင်ဒါဟာမှန်ကန်တဲ့တိုင်းပြည်အတွက်အကျိုးရှိတယ်ပါတီအတွက်အကျိုးရှိတယ်ဒီမိုကရေစီရှေ့တိုးတက်ရေးအတွက်အထောက်အကူဖြစ်တယ်လို့ဆိုနိုင်ပါမလားတဲ့ NLD အတွက်လည်းဗေကျဉ်ဏ်ကြပြဿနာဖြစ်ပါတယ်တဲ့တကယ်လို့ အန်အယ်ဒီသာ2015ရွေးကောက်ပွဲကိုသပိတ်မှောက်မယ်ဆိုရင်လက်ရှိအစိုးရဟာဒီရွေးကောက်ပွဲမှာသူတို့နိုင်မယ်ဆိုတာသေချာသွားပြီဖြစ်တဲ့အတွက်ရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတအောင်လွယ်လင်းတကူလုပ်ပြနိုင်မှာသေချာပါတယ်တဲ့ဒီလိုလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ခဲ့ရင်နိုင်ငံတကာကလက်ခံသွားမယ်အစိုးရဟာ legitimacy ရသွားမှာဖြစ်ပါတယ်ဒါဆိုရင် NLD ကစင်ခေါ်လို့မရနိုင်တော့ဘူးလို့သူဆိုပါတယ်ဒီရွေးကောက်ပွဲမှာ NLD နဲ့အတိုက်ခံအားလုံးတိုင်းသားမဟာမိတ်တွေအလုံးပါဝင်ခြင်းဟာမြန်မာဒီမိုကရေစီဖြစ်စဉ်တွေ့တက်မှုတရားဖြစ်ပါတယ်တဲ့ဖွဲ့စည်းပုံကိုလည်းပုံမူကြပြန့်ပွင့်လင်းအောင်ပြုပြင်ဖို့တော့လိုအပ်ပါတယ်အဲစစ်တပ်အနေနဲ့အရသာကြီးစုမှုဟာမနှိမ့်ညွတ်စရာကြောက်စရာမဟုတ်ဘူးဆိုတာကိုသဘောပေါက်လာတာနဲ့အမျှဒီဖွဲ့စည်းပုံကိုပြင်ဆင်လာနိုင်မှာဖြစ်တယ်လို့ရေးသားအဆုံးသတ်ထားပါတယ်ခင်ဗျာ
အပြည့်အစုံကိုတော့ Asia Times မှာဖတ်ရှုနိုင်ပါတယ်ရှင်တခါမိုးရစ်ဆေးဝါးနဲ့ဒူးဆိုင်မှုတွေပြည့်နှက်နေပြီးလက်ရှိမြန်မာအစိုးရရဲ့ပြုပြင်ပြောင်းလဲမှုတွေမှာလည်းမပါဝင်တဲ့ရှမ်းပြည်နယ်အရှေ့မြောက်ပိုင်းမိုင်းလားဒေတာကအခြေအနေကိုတော့ဆောင်းပါရှင်စတိဖင်ကတိုင်းအွန်လိုင်းစာမျက်နှာမှာရေးသားထားပါတယ
်။တက်ခုကန်းတစ်ခုတည်းကိုစဝင်လိုက်တဲ့ဆိုရင်ပဲမုံလားမျိုးရဲ့အချင်းပြတ်မှုတွေဟာထင်ရှားမြင်သာလွန်းလာပါတယ်။အသက်16နှစ်အရွယ်အထိအရွယ်မျိုးစုံပြည်သူစားတွေကိုကြော်ညာထားတဲ့လက်ကမ်းစာဆောင်တွေဟိုတယ်ကော်စော်တွေပေါ်မှာပြန်ကျက်နေသလိုတီဗီဖန်သားပြင်တွေမှာလည်းညဉ့်ညမ်းတဲ့ရုပ်ပုံတွေကိုအချိန်ပြည့်ပြသထားပါတယ်တရုတ်နိုင်ငံနဲ့နယ်စပ်မှာတည်ရှိတဲ့မုံလားဒေသဟာရှမ်းပြည်နယ်အထူးအချုပ်ရေးဒေသလေးအတွင်းမှာရှိတဲ့အကြီးဆုံးမြို့ဖြစ်ပြီးလက်ရှိမြန်မာအစိုးရရဲ့ပြုပြင်ပြောင်းလဲမှုတွေကနေခြံလက်ခံထားရတဲ့ဒေသဖြစ်တယ်လို့ဆိုပါတယ်ဘယ်သူမှဆိုအလွယ်တကူဝင်ရောက်သွားလာနိုင်တဲ့အတွက်လဲနယ်စပ်မြို့မုံလားဟာမွေးရစေဝါလူမောင်ကိုဂုံကူးသူတွေရှားပါးသတ္တဝါတွေအလွယ်တကူခိုးသွင်းနိုင်တဲ့လမ်းကြောင်းဖြစ်နေတာပါဒေသဟာရှစ်တောင်အားရှာမှာတိရစ္ဆာန်တွေရဲ့ခန္ဓာကိုယ်အစိတ်ပိုင်းတွေကိုရောင်းချတဲ့အကြီးမားဆုံးဈေးကွက်ဖြစ်တယ်လို့တော်ရိုင်းသတ္တဝါများကာကွယ်စောင့်ရှောက်ရေးအရှိတော်အဆဆန်ရညွန်ချရေးမှူးခရစ်ရှက်ဟတ်ကပြောပါတယ်မုံလားဟာမြန်မာနိုင်ငံထဲမှာပါတယ်ဆိုရင်လည်းဒေသစံတော်ချိန်ကိုတရုတ်စံတော်ချိန်အတိုင်းယူထားသလိုတရုတ်ငွေကြေးသုံးပြီးတရုတ်မန်ဒရင်းဘာသာစကားကိုပြောကြတာဖြစ်ပါတယ်အထူးအချုပ်ရေးဒေသလေးမှာကိုပိုင်ရဲတပ်ဖွဲ့ရှိပြီးဘယ်သူကအုပ်ချုပ်တာလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးအဲ့ဒီဒေသမှာမြန်မာဘူအစိုးရရဲ့တရားစီရင်မှုလည်းမရှိပါဘူးမုံလားကိုထိန်းချုပ်ဖို့ကြိုးစားတဲ့တရုတ်စိုးရရဲ့ကြိုးပမ်းမှုတွေကလည်းအပြည့်အဝအောင်မြင်မှုမရှိဘူးလို့ရှက်ဖတ်ကပြောပါတယ်အထူးအချုပ်ရေးဒေသ၄ရဲ့စိုက်ပျိုးရေးဌာနကြီးကဲကတော့မုံလားမှာဘိန်းဆိုင်ပြုံးမှုမရှိသလိုသူတို့ဒေသဟာမူရစ်စေဝါကင်းလွတ်တဲ့ဒေသဖြစ်တယ်လို့ပြောဆိုနေပါတယ်ဒါပေမဲ့လည်းတာဝန်ရှိသူတွေဘယ်လိုပဲပြောပြောတဲခုကမ်းမှာတွေ့ရတဲ့မြင်ကွင်းကိုကြည့်ုံနဲ့တင်မိုင်းလားဒေသရဲ့အခြေအနေမှန်ကိုသိနိုင်တဲ့အကြောင်းစောင်းမကရေးသားထားတာပါ
အပြည့်အစုံကို time.com မှာဖတ်ရှုလို့ရပါတယ်ရှင်။အခုဆက်လက်တင်ပြပေးချင်တာကတော့မြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးကနေအရက်သားအစိုးရအုပ်ချုပ်ရေးအတွင်ပြောင်းခဲ့ပြီးတဲ့နောက်ပထမဆုံးတက်လာတဲ့သမရဦးသိန်းစိန်အနေနဲ့သူ့လက်ထက်မှာမြေဆုံစီမံကိန်းကိုရပ်ဆိုင်းလိုက်တဲ့ကိစ္စတရုတ်နိုင်ငံကဘာပြောသလဲဆိုတာကိုကြည့်အောင်ပါ။တရုတ်ဝင်သဘောတူညီမှုကိုဦးသိန်းစိန်ချိုးဖောက်လို့ခေါင်းစဉ်ပေးထားတဲ့ AWR online မှာမေစစ်ပိုင်ရဲ့တရုတ်နိုင်ငံပိုင် CPI Corporation ညွှန်ကြားရေးမှူးဂျန်လီစီးနဲ့မေးမြန်းခန်းကိုတင်ပြပေးပါမယ်
။ရှေးဦးစွာမြစ်စုံစီမံကိန်းဟာနိုင်ငံတကာစံနှင့်အညီချုပ်ဆိုထားတဲ့ဗရင်ညင်ဖြစ်တဲ့အတွက်ဒီပြဿနာကိုတင့်တင့်လျှောက်ပတ်စွာအဖြေရှာသင့်တယ်လို့ဆိုပါရတယ်။ဒီစီမံကိန်းကိုမရက်ဆိုင်ခင်မှာဒေသခံတွေရဲ့ကန့်ကွက်မှုမရှိခဲ့ဘူး။သူတို့ဘဝပုံမူကောင်းမွန်တတ်တာအောင်ရေလျှက်စင်ပြီးနဲ့စံတွေလှူခဲ့တယ်။ပညာရေးအတွက်လည်းအထောက်ပံ့တွေပေးခဲ့တယ်လို့လည်းဆိုပါရယ်ဒီစီမံကိန်းကြောင့်အေယာဝတီမြစ်ကြီးပျက်စီးစရာမရှိပါဘူးပြီးခဲ့တဲ့ဆယ်စုနှစ်တွေမှာတရုတ်ပြည်သူတွေဟာတပိတ်မှောက်ခံထားရတဲ့မြန်မာပြည်ကိုအကြီးအကျယ်ကူညီခဲ့တာပါအခုလည်းဒေသခံတွေဟာတကယ့်အခြေအနေမှန်ကိုမသိရှိကြတာဖြစ်ပါတယ်မြစ်စုံစီမံကိန်းဟာတကယ်တော့မြန်မာဖွံ့ဖြိုးရေးအတွက်အရေးပါတဲ့စီမံကိန်းတစ်ခုပါသမရဦးသိန်းစိန်ဟာတရားဝင်သဘောတူညီချက်ကိုချိုးဖောက်ပြီးဒီစီမံကိန်းကိုရပ်ဆိုင်းလိုက်တာပါ CPI Corporation ကိုဖိတ်ခေါ်ခဲ့တာလေမြန်မာအစိုးရကဖိတ်ခေါ်ခဲ့တာဖြစ်ပါတယ်မြစ်ဆုံစီမံကိန်းကိုရပ်ဆိုင်းလိုက်တဲ့အတွက်မြန်မာနိုင်ငံအပေါ်ပြည်ပရင်းနှီးမြှုပ်နှံမှုတွေယုံကြည်မှုကျဆင်းနိုင်ပါတယ်သူတို့ရင်းနှီးမြှုပ်နှံမှုအတွက်စိုးရိမ်စိတ်တွေထွက်လာနိုင်ပါတယ်လို့တရုတ် CPI Corporation လူမှုရေးရာညွှန်ကြားမှုဂျန်လီစီးကဖြေကြားသွားတယ်လို့យေတာထားပါတယ်ရှင်
။အပြည့်အစုံကိုတော့ ARD.org မှာဖတ်ရှုလို့ရပါတယ်ရှင်။တစ်ဆက်တည်းပဲ နိုင်ငံသားယင်းနှမြုံနယ်မှုတွေနဲ့ပတ်သက်ပြီး Business Week Internet စာမျက်နှာမှာရေးသားထားတာကိုလည်းပြောပြချင်ပါတယ်။နိုင်ငံတကာကစီးပွားရေးကုမ္ပဏီတွေမြန်မာနိုင်ငံကိုဝင်လာတာကြောင့်ရန်ကုန်မြို့မှာနိုင်ငံတကာကုန်ပစ္စည်းကြော်ညာဆိုင်ပုတ်တွေယင်းနှမြုံနယ်မှုတွေတိုးလာပုံနဲ့ဆောင်းပါရှင်ခရစ်စတီနာလက်ဆင်ကသူ့ဆောင်းပါကိုစာချီထားပါတယ်။အပြောင်းလဲတွေအရှိန်ရလာတာနဲ့မျှရေရှည်ခံတဲ့ဖွံ့ဖြိုးတိုးတက်မှုပုံစံချနိုင်ဖို့အများကမျှော်လင့်နေတယ်လို့ဆိုပါတယ်။ယင်းနှမြုံနယ်မှုတွေကိုဖိတ်ခေါ်ပြီးအခြေခံအဆောက်အုံတွေတိုးတက်လာအောင်လုပ်ဖို့လိုအပ်ပါတယ်။ဒါပေမဲ့တခြားနိုင်ငံတွေမှာအမှားလုပ်ခဲ့သလိုသဘာဝပတ်ဝန်းကျင်ပျက်စီးအောင်လုပ်ပြီးမှပြန်ရှင်းဆိုတာမျိုးလုပ်လို့မရဘူးလို့သဘာဝပတ်ဝန်းကျင်ထိမ့်သိမ်းဆောက်ရှောက်သူဦးမြင့်စောကဆိုပါတယ်။ရေကာတာနဲ့ဓာတ်ငွေပိုက်လိုင်းလိုဖွံ့ဖြိုးတိုးတက်တဲ့စီမံကိန်းကြီးတွေနဲ့ပတ်သက်ပြီးတော့ဒေသခံတွေနဲ့ဆွေးနွေးတာတွေလုပ်တဲ့အကြောင်းဒေသခံတွေရဲ့အမြင်တွေကိုအလေးမထားဘူးဆိုရင်ရေရှည်မှာပြဿနာအကြီးကြီးဖြစ်လာနိုင်တယ်လို့ဦးမြင့်စောပြောထားတာနဲ့သူဆောင်မကိုအဆုံးသတ်ထားပါဗျ။အပြည့်အစုံကို businessweek.com မှာဖတ်ရှုလို့ရပါတယ်ရှင်။တခါ Wall Street Journal မှာလည်းမြန်မာစိုက်ပျိုးရေးကဏ္ဍကိုနိုင်ငံခြားကုမ္ပဏီတွေတိုးဝင်ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါရှင် Isabella Stager ရဲ့ရေးသားချက်ကိုလည်းကြည့်အောင်ပါ
။တယန်ဇာတကျွေးဝါတဲ့ကမ္ဘာကူတန်ရောင်းဝယ်ရေးမှာဘေးပယ်ခံထားရတာဆယ်စုနှစ်နဲ့ကြာမြင့်လာပြီးဖြစ်ပြီးတဲ့နောက်တချိန်ကကမ္ဘာပေါ်မှာစံစဘာအများဆုံးတင်ပို့တဲ့နိုင်ငံဖြစ်တဲ့မြန်မာနိုင်ငံစီနိုင်ငံတကာကအာရုံစိုက်လာကြပြီလို့ဆိုပါရယ်ဆွစ်ဇာလန်အခြေစိုက် EDNF Mans Company ကကော်ဖီအေကတထောင်လိုက်ပြောမယ်လို့ဆိုပါရယ်ဒီထဲမှာစင်ကာပူမှာမှတ်ပုံတင်ထားတဲ့ယိုမာကုမ္ပဏီက85ရာခိုင်နှုန်းပိုင်မယ်လို့လည်းရေးသားထားပါရယ်ယင်းငွေပမာဏကတော့ဒေါ်လာ30ဖြစ်ပါတယ်ကော်ဖီဟာတခြားသီးနှံတွေထက်ဈေးကောင်းရတယ်လို့ယိုမာဥက္ကဋ္ဌဆာ့ချ်ဖန်ကပြောတယ်လို့ဆိုပါတယ်ယိုမာဟာဂျပန်ကုမ္ပဏီတစ်ခုဖြစ်တဲ့ကိုကူဘူးကုမ္ပဏီနဲ့လည်းတယ်ယူပို့ဆောင်မှုတိုးလောင်မှုတို့အတွက်ပူးပေါင်းဆောင်ရွက်မှာပါကမ္ဘာ့ဘဏ်ရဲ့ပုဂ္ဂလိကကဏ္ဍယင်းနှီးမှုဆိုင်ရာ International Finance Company ကလည်းယိုမာကုမ္ပဏီကိုကူညီပေးသွားမှာဖြစ်တယ်လို့ရေးသားထားပါတယ်
အပြည့်အစုံကို www.wsj.com မှာဖတ်ရှုလို့ရပါတယ်ရှင်။အခုနောက်ဆုံးအနေနဲ့မြမပညာရေးနဲ့ပတ်သက်ပြီးတော့မြမနိုင်ငံရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့ကြိုးစားတဲ့ပညာရေးအစီအစဉ်တွေအကြောင်း New York Times သတင်းစာမှာဆောင်းပါရှင် Janine Brownell က
ဆယ်စုနှစ်များစွာစစ်အာဏာရှင်တို့ရဲ့ဖိနှိပ်မှုတွေနဲ့တစ်ကမ္ဘာလုံးကဝိုင်းကျင်တာကိုခံခဲ့ရပြီးတဲ့နောက်မြန်မာနိုင်ငံရဲ့အစစ်မြစ်ပညာရေးနဲ့အသက်မွေးဝမ်းကြောင်းမှုအခြေခံပညာရဲ့သင်တန်းကျောင်းတွေနှဲပါသွားခဲ့တယ်လို့လုပ်ငန်းခွင်မှာလိုအပ်တဲ့နိုင်ငံခြားဘာသာရဲ့တက်ကြွမှုတွေလည်းအားနေခဲ့ပါတယ်ဒီလိုလိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ဖို့ကြိုးပမ်းတဲ့အနေနဲ့နော်ဝေလူမှုရေးအဖွဲ့တစ်ခုဖြစ်တဲ့ Partnership for Change ကဦးဆောင်ပြီးတော့ခီးသွွာလာရင်းနဲ့အဲဂျုံလုပ်ငန်းတွေမှာလုပ်ကိုင်နေကြတဲ့အင်းလေးဒေသခံတချို့ကိုသတင်း6ပတ်ကြာအင်္ဂလိပ်စာသင်တန်းတွေကိုပြီးခဲ့တဲ့နေရာဒီကစတင်ပြီးတော့အစပြုစမ်းသပ်လုပ်ကိုင်ခဲ့ပါတယ်။ဒီလိုအင်္ဂလိပ်ဒေသကအသက်မွေးဝမ်းကြောင်းသင်တန်းဟာမြန်မာနိုင်ငံမှာဒီလိုသင်တန်းမျိုးတွေဒါဇင်နဲ့ချီဖွင့်လှစ်ပေးနေတဲ့အထက်ကတစ်ခုသာဖြစ်ပါတယ်။မြန်မာနိုင်ငံမှာဆက်သွယ်ရေးလုပ်ငန်းလုပ်ကိုင်ခွင့်ရထားတဲ့ Telenor ကုမ္ပဏီဆိုရင်လည်းဒီနှစ်ကုန်မှာအလုပ်သမား 1,000 လောက်ခန့်အပ်ဖို့ရှိတဲ့အတိုင်းလုပ်ငန်းကျွမ်းကျင်မှုဆိုင်ရာသင်တန်းတွေကိုအဓိကထားတဲ့Telenor မြန်မာအကယ်ဒမီသင်တန်းကျောင်းကိုပြီးခဲ့တဲ့ဒီဇင်ဘာလကအစတင်ဖွင့်လှစ်ခဲ့တာဖြစ်ပါတယ်။လောလောဆယ်မှာတော့မြန်မာလူငယ်တွေဟာလုပ်ငန်းခွင်မှာအတုံးချနိုင်လောက်တဲ့ကျွမ်းကျင်ပညာအရေးအချင်းမျိုးမရှိဘဲတက္ကသိုလ်တွေကနေထွက်လာကြတဲ့အတွက်မြန်မာနိုင်ငံမှာယင်းဒီမြုပ်နယ်စီးပွားလုပ်ကိုင်ကြမဲ့ကုမ္ပဏီတွေအတွက်ကျွမ်းကျင်ဝန်ထမ်းကောင်းတွေရဖို့ခက်ခဲနေတဲ့အကြောင်းတိဆောင်းပါမှရေးသားထားတာပါ
။အပြည့်အစုံကိုတော့ www.nytimes.com မှာဖတ်ရှုနိုင်ပါတယ်လို့ပြောကြားရင်းနဲ့ပဲဒီတစ်ပတ်ကမ္ဘာသတင်းမီဒီယာတွေကမြန်မာသတင်းကောက်နှုတ်ချက်တွေကိုအဆုံးသတ်ပါရစေရှင်။ VOA ကနေစနေနေ့ညဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါရရှင်။မကြာခင်မှာတော့မြန်မာနိုင်ငံမှာနှစ်ပေါင်းများစွာအမြင့်တွယ်နေတဲ့အာဂတိလိုက်စားမှုကိစ္စလုံးဝပပျောက်သွားအောင်ဘာတွေလှုပ်ဆောင်တင်တယ်လဲဆိုတာနဲ့ပတ်သက်ပြီးဆွေးနွေးကြမယ်။ဓာတ်ရိုက်လေလိုင်းအစီအစဉ်ကိုနားဆင်ရဖို့ရှိပါရရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOA ကနေစနေနေ့ညဘက်အစီအစဉ်တွေကိုည10နာရီထိလိုင်းနိုမီတာ24 kHz 12123ညလိုင်းနိုမီတာ25 kHz 11965နဲ့လိုင်းနိုမီတာ32 kHz 9325တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုပတ်စဉ်တင်ဆက်နေကြဖြစ်တဲ့ဒရိုက်လေးလိုင်းအစီအစဉ်ကိုအလှည့်ပေးဖို့အချိန်ရောက်ပါပြီရှင်။ထုတ်လို့သူမသိင်္ဂီထိုင်းနဲ့အတူဦးကျော်စံတာကအစီအစဉ်တင်ဆက်ပေးသွားမှာဖြစ်ပါတယ်။
မင်္ဂလာပါတော့ရှင်ခင်ဗျာဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာနိုင်ငံမှာလက်ပေးလက်ယူမှုပပျောက်ရေးကောမဒီဆိုတာကိုဖွဲ့စည်းပေးလိုက်ပြီးဖြစ်ပါတယ်ဒီကောမဒီဟာမြန်မာနိုင်ငံမှာနှစ်ပေါင်းများစွာအမြင့်တွယ်လာတဲ့ဒုတိယပမာဏကြီးမားလာတဲ့လက်ပေးလက်ယူမှုပြဿနာကိုတကယ်ပဲတိုက်ဖြတ်နိုင်မလားအဲ့ဒီလက်ပေးလက်ယူမှုပပျောက်အောင်ဘယ်လိုဆောင်ရွက်ရမလဲဆိုတာဆွေးနွေးရမှာဖြစ်ပါတယ်ကျွန်တော်ကဒုတိယပမာဏကြီးမားတယ်နှစ်ပေါင်းများစွာအမြင့်တွယ်လာတယ်ဆိုတော့ပုံကြီးချက်ရံကောလို့သောရိုက်စမြတ်ထင်ကောင်းထင်ကြပါလိမ့်မယ်ဒါကြတော့မြန်မာနိုင်ငံမှာလက်ပေးလိုက်မှုဆိုတာအစဉ်လာရှိလာခဲ့တာပါကိုလိုနီခေတ်ကလည်းရှိခဲ့ပါတယ်လွတ်လပ်ရေးရပြီးတော့လည်းရှိခဲ့ပါတယ်ခေတ်အဆက်ဆက်ရှိလာခဲ့တာပါအဲအခုအခါမှာတခုပြောနိုင်တာပေါ့လေအဆိုးဆုံးအချိန်ရောက်လာပြီးလို့မှပူပြီးတော့ပြောရပါလိမ့်မယ်ပူပြီးတော့ကြီးမားလာတဲ့ပြဿနာလို့ဆိုရပါလိမ့်မယ်ဆိုတော့ဒီကောမဒီဖွဲ့စည်းလိုက်ခြင်းအပြင်လောက်တီမာရဲ့ပြဿနာဘယ်လိုကင်တွယ်မလဲဖြေရှင်းနိုင်မယ်အလားအလာရှိလားဆိုတာဆွေးနွေးမှာဖြစ်ပါတယ်ဆွေးနွေးရမယ့်ပုဂ္ဂိုလ်လည်းပဲသက်ဆိုင်ရာကဏ္ဍအလိုက်ကျွမ်းကျင်တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်ကျွန်တော်ဒီနိုင်ငံဆွေးနွေးမယ့် panelist တွေဖြစ်ကျွန်တော်ရွေးချယ်ထားတဲ့ပုဂ္ဂိုလ်နှစ်ဦးကတော့စီနေကြီးတူဖြစ်တဲ့ဦးသိန်းသန်းဦးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဒေါက်တင်ဉွယ်ဦးတို့ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရမယ့်ကြံပုဂ္ဂိုလ်တွေဟာလည်းပဲသက်ဆိုင်ရာခဏလိုက်ကျွမ်းကျင်တဲ့လူဖြစ်ပါတယ်။ပထမဆုံးပြည်သူ့လွှတ်တော်ကိုယ်စားလှယ်ကြီးတူပေပရက်စာကိုကျွန်တော်အချင်းချင်းပြီးတော့ဖတ်ပြလိုပါတယ်။ပေးထားတဲ့စာရကလည်းများနေတော့အသေးစိတ်မဖတ်ပြနိုင်တော့တော့နားလည်ကြဖို့တောင်းပန်ပါတယ်။ဥသာစိန်ကြောက်တော်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ရဲ့ဆွေးနွေးချက်ဆိုပြီးတော့အတူချုပ်သူကရေးထားပါတယ်။ဒီကောမဒီဖွဲ့ပေးလိုက်တဲ့အတွက်ကြောင့်လက်ပစ်လိုက်မှုပပျောက်အောင်ဆောင်ရွက်နိုင်မယ်လို့မထင်ပါဘူးတဲ့တကယ်လုပ်မယ်ဆိုရင်ကောမဒီတောင်ဖွဲ့ဖို့မလိုပါဘူးတကိစ္စဟာနိုင်ငံတော်အစိုးရအုပ်ချုပ်ရေးအစီအစဉ်ဖြင့်ဆောင်ရွက်ရမယ့်ကိစ္စသာဖြစ်ပါတယ်မြန်မာနိုင်ငံမှာအခုဖြစ်နေတာဘာကြောင့်မအောင်မြင်နိုင်ဘူးလဲဆိုရင်သူကမြန်မာနိုင်ငံဟာမော်တော်ကားကြီးတစ်စီးမောင်းနှင်နေရတဲ့တူပါတယ်ကားခေါင်မိုးပေါ်မှာလွှတ်တော်ကိုတင်ထားတယ်ကားခလဲခမ်းမမှာတော့ပေါ်များလှစွာသောဝန်ကြီး60ကျော်လိုက်ပါနေတယ်တိုင်းပြည်ရဲ့ယာဒူးအလုံးသူတို့ယူထားရတဲ့တပီလုံးစီးပွားရေးကိုသူတို့ချုပ်ကင်ထားရတယ်အဲကားရဲ့ရှေ့ပိုင်းဥက္ကဋ္ဌမှာတော့သမဏနဲ့အဖွဲ့အားကားကိုမောင်းနှင်နေတယ်တဲ့သုံးနှစ်မောင်းလာခဲ့ပြီဘယ်လို့မှရှေ့မတွေ့ပါဘူးတဲ့ဘာကြောင့်မတွေ့ဘူးလဲဆိုတော့ကားရဲ့နောက်မှာခရီးမတွင်ဖြစ်ရတဲ့အတွဲသုံးတွဲကဆွဲချိတ်ထားလို့ဖြစ်ပါတယ်နံပါတ်1အတွဲကတော့အုပ်ချုပ်ရေးအကျဉ်းပြတ်မှုအတွဲနံပါတ်2အတွက်တရားစီရင်ရေးအကျဉ်းပြတ်မှုအတွက်နံပါတ်3ကတော့ခရိုနီများနဲ့ပေါင်းစပ်နေသောစီးပွားရေးအကျဉ်းပြတ်မှုအတွက်တွေဖြစ်တယ်လို့သူကဆိုထားပါတယ်ဆိုတော့လက်ပစ်လိုက်မှုတိုက်ဖြတ်ရေးဥပဒေနဲ့ဒီကော်မတီမှာဘာမှလုံနိုင်မယ်လို့သူမထင်ပါဘူးတဲ့ဘာကြောင့်လဲဆိုတော့ဒီအတွဲသုံးတွဲအကျဉ်းပြတ်တဲ့အထက်မှာပါလာတဲ့လူတွေအလုံးဟာအာဏာရပုဂ္ဂိုလ်များရဲ့အဆက်အနွယ်တွေဖြစ်နေခြင်းကြောင့်ပါပဲတဲ့ဒါကြောင့်တော့ဟန်ပြတ်တစ်ခုသာဖြစ်တယ်လို့ဒီလိုတော့ကိုယ်စလဲကြောက်တော်ကဥသာစင်ကဆွေးနွေးထားပါရခင်ဗျာဆိုတော့ပထမဦးဆုံးဒီပုဂ္ဂိုလ်ကိုတခြားစာတွေမပြောခင်မှာ panelist တွေကိုကျွန်တော်မေးလိုပါတယ်ဒေါက်တင်ရွယ်ဦးကြပါလားခင်ဗျာဒေါက်တင်ရွယ်ဦးကြပါလားတယ်လီဖုန်းလိုင်းတိတ်ကြီးလင်းလင်းမရှိပါဘူးဒေါက်တ
င်ရွယ်ဦးကတော့ဒေါက်တင်ရွယ်ဦး
ကဟုတ်ဒေါက်တင်ဦးကြပါလားကျွန်တော်ပြောတာဟုတ်
โอเค
จ้าพี่ก็ลองจ้าจ้าล่ะโอเคเราก็เลยไม่จ้าอูดอตินิวไลน์ดอตินิวเบลุตบัวบาเลยดีคอมเมดี้ภเวสีไลจินอาภิญละเปไลหมูตะเกปั๊บเปี่ยวตั้วหน่ายเลยมั้ยโลทินดล่ะเยปุยะตบัวราโหอจินยงเปาะบาครับเนี่ย
เนี่ยไลน์ก็ราเซโหอะเนี่ยดาเซโดนโลบาเวชิมารุก็เลยดีละเปไลอะเผ่15ยอกโกชิมารุสุดตัวအဲ့လည်းသင်ပေးလိုက်တာဆိုတော့ကျမတို့အမတ်တွေရေးလိုက်တာမဟုတ်ပါဘူးအမတ်တွေကိုရေးရဆိုပြီးတော့ပြပါလေဒီဒီရေးလိုက်တဲ့ပုံကိုရေးရဆိုပြပါလေခန့်ခွက်ချင်တယ်လို့ပို့ပေါ့ဒ ဲ့ဒါပေမဲ့တော်တော်ဆက်ရရေးလိုက်တယ်ကြောင့်ဒီမှာတော့ကဘာမှမသိလိုက်ပါဘူးဟုတ်ကဲ့ဒီလိုမျိုးလည်းဒီကနေပတ်သက်ပြီးဟိုရင်းရဲ့ချင်းရဲ့အဲ့ဒီရဲ့ချင်းရဲ့ဒီလားဖြစ်ပါရင်းလုံးရဒီမှာလေးလောင်းရည်ပတ်သက်တဲ့ဦးရှိရဘူးပါလေအဲ့တော့အဲ့ဒါလည်းတော့မြေချူစတဲ့မာရီအနေနဲ့ဒီကြ ाई ဖယ်လို့တော့ရှိရဘူးပါအဲ့မှာလည်းတခါကြည်ဟာပေါ်ဆိုးရတဲ့ကံချက်လို့လိုခဲ့ဦးလေလိုချင်ပါလေတော့ကဒီကရီမလေးတော့ဒီလိုရောက်သွားတဲ့ဆန်နေဒီမှာတခါအမေတော်ညာကလည်းပြန်ပြီးသူကဆက်လို့အတူပြားဆက်လာရှိပါပြီအတတရချင်းရောက်လေဒီငငလို့ဒီလိုတိကြီးလက်ထက်မှာပဲကျူရဲဒီမှာတခါချက်တော့ပြားဆက်လာရှိပါလေသုံးမပြားဆက်လာဆိုတော့အပြစ်သူတွေဆယ်ဦးဆယ်ဦးဆယ်ဦးလောက်ပါရဲ့ဟာချတော့အားလုံးကပြင်းပြီးအခု30လောက်ပြားထမ်းနေဆိုတော့ကွာကျွန်တော်ဆိုဆိုဆိုဆိုလာကြောင့်တော့ဒီတော့ညောင်ပြတ်ဆက်ဖြစ်ပါတယ်။ရှေးရောကြတော့လေ1861ရေအကြာထားတဲ့ပြည်မှုဆိုင်ရာဥပဒေအခန်းကိုလေပုံမှန်တရား61ပြည်ပြည်သူ့ဝန်ထမ်းတွေပတ်သက်လို့ဥရီရဲ့မိမိရဲ့စိုးရိမ်တာတွေယူနေရဆိုတော့ကြာထားနေလို့ရှိပါတယ်။အဲတော့ရှိခဲ့တဲ့ဒီပြည်မှုဆိုင်ရာဥပဒေကြာထားနေတဲ့ဘာတစ်ခါလဲပြည်မှုဆိုင်ပုံမှန်တရား61ပြည်အောင်61ပြည်63ရေခါပြတ်ထားနေတာရှိပါတယ်။အဲ့အဲ့ဒါရှိတာကဝင်လိုက်တဲ့ဥယျာဉ်ကြီးခံစားရတဲ့ခြင်းကိုပါပါဆက်ပြီးတော့ရက်တည်ယူလို့ဒါဥယျာဉ်ရဲ့အဆင်းဆက်ပြတ်ထားခဲ့တယ်ဆိုတာမြင်သာပါဘူ
း။ဟုတ်ကဲ့ပါခင်ဗျာ။ဟုတ်ကဲ့။ဒီ
မှာလည်းအဲ့လိုမတွေ့ပါဘ
ူး။ဟုတ်ကဲ့။ဥသင်ဥသိမ်းနှောင်းကကြားပါလားကျွန်တော်
ဥသင်ကြားပါတယ်ဒီနေ့
ဟုတ်ကဲ့ဥဟုတ်ကဲ့ဟုတ်ကဲ့ဥသိမ်းနှောင်းကိုမေ့ရတယ်ဥသိမ်းနှောင်းကြားပါလား
ကြားပါတယ်ခင်ဗျာ
။ဟုတ်ကဲ့ဥသိမ်းနှောင်းကနာတော်တင်နွေဦးပြောသလိုပေါ့လေဥပဒေတွေပြဋ္ဌာန်းပြီးတော့လှုပ်လာခဲ့တာအတော်ကြာခဲ့ပြီအခုလောလောဆယ်မှာမြန်မာနိုင်ငံလက်ပိတ်လိုက်ယူမှုတွေနဲ့ပတ်သက်ပြီးတော့ဘလောက်ထိထိရောက်ရောက်ပဲအမှုကိုပြင်းပြင်းထန်ထန်အရေးယူပြခဲ့တယ်ဆိုပြီးလက်ညှိုးထိုးပြစရာရောရှိပါသလားခင်ဗျာဘလောက်များအရေးယူခဲ့တာရှိပါလဲဥပဒေကြောင့်ရတဲ့ကိစ္စတွေကို
ကျွန်တော်တော့မကြားမိပါဘူးခင်ဗျာဒါတော့1948နိုဝင်ဘာ10ရက်မှာပြဋ္ဌာန်းခဲ့တဲ့အာဏာရှင်တပ်ကြီးအဲ့ဒီကြီးကဒီဥပဒေအာဏာပတိငင်ဒီတစ်လျှောက်လုံးရှိနေတာပေါ့နော်အဲ့တော့ကိုယ်ကဥဒ္ဒတာပြောတာကိုဖြေရမယ်ဆိုရင်တော့ကျွန်တော်တို့တမှုမှာပေါ့နော်အကျေတဝင်ပေါ့ဒီနှစ်ပေါင်းများစွာဒီစစ်ဆေးရအုပ်ချုပ်တာတဲ့ကာလတစ်လျှောက်အာဒီမှုကရင်းထားတယ်မရှိခဲ့တဲ့အတွက်အဲ့ဒီကာလတွေကလက်ပိတ်လိုက်မရှိဘူးလို့ပြောရမလို့ဖြစ်နေတယ်အဲ့တော့တကယ်တော့အဲ့လိုမဟုတ်ပါဘူးခုနကဒီလက်ပိတ်လိုက်ယူဆိုတာနိုင်ငံတိုင်းမှာရှိကြတယ်အထူးသဖြင့်ဆီယနာရှင်ဒီအုပ်စိုးတဲ့နိုင်ငံတွေမှာပိုအကျင့်ပြတ်ချဆားမှုတွေရှိတော့ကျွန်တော်နိုင်ငံမှာတော့ဒုနဲ့ဒယ်နဲ့အုံနဲ့ကျင်းနဲ့နေရာနဲ့ပေါ့ဗျာအခုပေါ်လာတဲ့ကော်မတီကတော့နောက်ထပ်လာတဲ့ကြားဖတ်မဲ့ဆင်ဖတ်မဲ့ကော်မတီပါပဲ။ဒါပေမဲ့ပြည့်စိတ်ပဲကောက်မလား၊ပြည့်စိတ်ပဲတူးမလားဆိုတော့ဆက်ဆောင်ကြည့်ရမှာဖြစ်ပါတယ
်။ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့။အဲအဲ့ဒီသောရရှင်တယောက်ကျွန်တော်တို့ရေးထားတဲ့စာထဲမှာကသူကဘယ်လိုပြောလဲဆိုတော့လက်ပစ်လက်ယူမှုကိစ္စများကိုအချင်းချင်းအချင်းသူက၃မျိုးသတ်မှတ်ပြောချင်ပါတယ်တဲ့။တစ်ခုကနိုင်ငံတော်အဆင့်မဟာစီမံကိန်းတွေနဲ့ပတ်သက်ပြီးတော့ကိုကျိုးအတွက်လက်ပစ်လက်ယူတာ။နံပါတ်နှစ်တစ်ခုကတန်ဒါစနစ်နဲ့ဝယ်ယူတဲ့နေရာမှာလုပ်ငန်းအနှံတဲ့နေရာမှာမသမာတဲ့ဒါ specification တွေကိုလိမ်လောက်တာပါညာပေါ့လေအကွက်ချပြတဲ့သစ်ကွက်တွေချတဲ့နေရာမှာအဲ့လိုလက်ပိတ်လိုက်မှုတစ်မျိုးနောက်နံပါတ်3တစ်မျိုးကတော့တရားစီရင်ရေးနဲ့အစည်းအဝေးလုပ်ငန်းလေးတွေမှာဂျောင်းမထူအောင်ဥပမာပြင်မှတ်ပုံတင်တောင်းတာတို့ထောက်ခံစာတောင်းတာတို့အိမ်ထောင်စုစည်းရင်လောက်တာတို့မှာပေးရတဲ့ကိစ္စမျိုးအဲ့ဒီ3မျိုးသတ်မှတ်ပြီးတော့သူဆွေးနွေးပါတယ်အဲ့ဒီထက်မှာပထမ2မျိုးဖြစ်တဲ့နိုင်ငံတော်အဆင့်တို့နောက်တန်ဒါတွေကိုမတရားပြေးတာတို့ကြတော့ဒီကိစ္စကိုဘယ်လို့မှကင်တွယ်ထိုင်နိုင်မယ်သူမထင်ပါဘူးတဲ့ဒီနည်းနည်းအစီအဖွဲ့ကိစ္စလေးလောက်ကိုတော့ဒါကြောထောက်နောက်ခံမရှိရကိစ္စလေးလောက်ကိုတော့ကင်တွယ်ထိုင်ကောင်းကင်တွယ်ထိုင်နိုင်မယ်လို့ထင်ပါတယ်သူကသူကယူဆတယ်လို့ပြောပါတယ်ခင်ဗျာအဲ့ဒါကဘယ်လောက်ဖြစ်နိုင်ပါလဲဦးသိန်းတန်းဦးဟိုအကြီးကြီးတွေကတော့မကင်တွယ်ထိုင်ဘူးအစီလေးတော့ကင်တွယ်မယ်ဆိုတော့ဦးသိန်းတန်းဦးပြောတဲ့ဒါပရွက်စိတ်တို့ပရည်တို့လောက်ပဲဖန်ပြီးတော့စင်းနေကြရဲ့လွတ်နေဦးမယ်ဆိုတဲ့သဘောပေါက်ခင်ဗျာဦးသိန်းတန်းဦး
ဟုတ်ပါရဲ့ခင်ဗျာအခုကတော့ကျွန်တော်တို့ပြောသွားတာပြောရလို့ပါပဲဒီဥရီ73ခုနှစ်မှာဒီမပြထားရင်နှစ်ပေါင်းများစွာတည်း1948ခုကဒီအာရီလက်ဆန်ဒါနီဥရီရှိပြီးသားပါအဲ့ဒီဥရီကရည်ယူဆောက်တယ်လည်းမရှိခဲ့ပါဘူးခုနကတော့တော်တော်ချင်းသူကြံပြုတင်ကြတယ်လို့ပဲဒါအစင်နဲ့အစင်နဲ့မှာဒီစီမံကိန်းကိစ္စတွေပေါ့ဒီနေရာတိုင်းမှာရှိနေတဲ့ကိစ္စပါကျွန်တော်တို့2013ခုနှစ်နိုဝင်ဘာ17ရက်နေ့ကပြည်ထောင်စုတော်တော်ကိုပြည်သူ့တော်ကိုဒိလာရင်းနဲ့အဲ့ဒီမှာကျွန်တော်တို့ကျန်းနာဝဲကိုကြုံရပါပဲအဲ့ဒီမှာဒီမိသူတော်ကိုယ်တော်တယောက်ကရေးဝင်တင်ပြတဲ့အချက်ပါပဲဒီလေလံကြည့်တဲ့ကိစ္စတွေမှာ တို့ဘာနာခွန်ဦးကြီးဌာနအနေနဲ့သဘောကောင်းပြီးတော့ဒီတစိကောင်းကဆရာမလို့လည်းချော့ပေါ့ခွန်ပြီးတယ်ဆိုဒါမျိုးတွေအင်မတန်စဉ်းစားရကြက်တဲ့ချက်တွေပေါ့ဗျာသူဥကဒါလူချက်မျိုးတွေလည်းဒါကျွန်တော်ပြည်သူတို့တော်မှကျွန်တော်နားနဲ့ဆက်ဆက်ကြားခဲ့ရပါတယ်ခင်ဗျားလည်းချက်မျိုးတွေသူတို့ကနေရာအနက်ဒီနေပြည်တိုင်းမှာဗျာအခုကတော့ကျွန်တော်ကရှိနေဆိုတော့ပြောရရင်သူကများသောအားဖြင့်လည်းညှို့ထုတ်ကြတရားရှင်ကြီးကလည်းညှို့ထုတ်နေကြတာဟုတ်တရားရှင်ကြီးဝင်ရောက်ခင်မှာဖြစ်ပွားခဲ့တဲ့အချက်ဒီမြာတောင်တိုင်းတောင်တိုင်းတောင်တိုင်းမှာကျွန်တော်တို့အများကြီးရှိနေပါတယ်တရားအမျိုးမျိုးနဲ့ကျွန်တော်တို့ရှိနေတဲ့အခါကျတော့ဒုရေကြီးမားတဲ့အင်အားကိုဒီလူ15ယောက်နဲ့ပေါ့ဗျာစတော့ခုနကတော့ကျွန်တော်တို့ပြောသလိုပဲဘယ်သူလေးမှလည်းကျွန်တော်တို့မသိပါဘူးပါတယ်ခင်မှာဥမြဝင်စစ်မှုရာအင်းစားကသူ့တတိုင်းနဲ့ကျွန်တော်တို့မသိပါဘူးစစ်မှုရာအင်းစားက3ယောက်ပါပါတယ်နောက်အကုန်လုံးဝန်ထမ်းဟောင်းနေရပေါ့ဗျာဟိုဘက်တို့ဒါတော့ကျွန်တော်ဒီပုဂ္ဂိုလ်များကိုကျွန်တော်မသိပါဘူးသူတို့ရဲ့ဂုံတရင်ကိုကျွန်တော်ဂုံဒိခါကိုကျွန်တော်ယုံကြည်ပါတယ်သူတော်လည်းပဲဟိုအဲ့ဒါလည်းမြင်းချင်းချာချာမြင်းမြင်းသားသားဘသူတွေပါဘယ်ဝါတွေပါဘာမှမသိရတော့ပြောဖို့တော်တော်ခက်နေလို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ခင်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်အခုကျွန်တော်ရှင်းမာဒီစီးရင်ရှင်းနေပါတယ်ပြည်သူလွတ်တော်ကိုယ်စားလှယ်နှစ်ဦးပါပြီးတော့ကျွန်တော်ဝန်ထမ်းဟောင်းတွေဖြစ်ပါတယ်စစ်ဘိုလ်ဟောင်းတွေကျွန်တော်ကဒီပုဂ္ဂိုလ်တွေကိုပုဂ္ဂိုလ်ရအဖြစ်နဲ့မသိပါဘူးကျွန်တော်လည်းဘာမှပုဂ္ဂိုလ်ရအဖြစ်မဝေဖန်လို့ဒါပေမဲ့ပြောချင်တာတစ်ခုကဒီပုဂ္ဂိုလ်တွေညွန်ကြားရေးမှုတွေပါတယ်ဖြစ်ခဲ့တော့ကောဒီပုဂ္ဂိုလ်ရဲ့လကတရဝင်ရတဲ့နိုင်ငံတော်ကပြည်ရဲ့လာခနဲ့သူတို့ဘဝကိုလိုနေနိုင်ခဲ့ရတဲ့အခြေအနေရှိခဲ့ပါရဲ့လားတနည်းအားဖြင့်အဲ့လိုမရှိခဲ့ဘူးဆိုရင်သူတို့ကိုယ်တိုင်ကလက်ပစ်လိုက်နဲ့လွတ်ခဲ့ရလားဆိုတာလည်းပဲအဓိကမေးစရာတစ်ခုဖြစ်ပါတယ်ခင်ဗျာဒါကတော့ဝန်ထမ်းလာစားနေပါမှုကိစ္စကြောင့်လို့သောတာရှင်တယောက်ကလည်းဆွေးနွေးထားတာတွေ့ရပါတယ်ဆိုတော့ကျွန်တော်ဒီကိစ္စကိုမကင်တွယ်ခင်ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တူကိုကျွန်တော်ဖိတ်ခေါ်လိုတာကတော့ဥမင်းခင်ဖြစ်ပါတယ်ဥမင်းခင်ဟာNRS စီးပွားရေးကော်မတီဝင်တူဖြစ်ပါတယ်ဦးမင်းခင်ကိုရင်ကလည်းစီးပွားရေးသမားတူဖြစ်ပါတယ်ဦးမင်းခင်ဘယ်လိုသဘောပါသလဲလက်ပေးလိုက်ယူမှုအပြောင်းရေးကော်မရှင်ဘာမှအယုံကြည်ရှိပါသလား
ဟုတ်ကဲ့ခုကတော့ဦးတော်ကပြောတယ်လို့ဝင်သုံးသုံးချီလီဆိုရဲ့မြန်မာကျွန်တော်တို့လက်ပေးလိုက်ယူက systematic correction ကိုခေါ်တယ်စနစ်တကျအိုးလက်စားရအဆင့်ကိုရောက်နေပါပြီအခုဆိုရင်ကျွန်တော်တို့ဒီဘက်ခေဆိုအပ်တယ်လက်ခင်မှာဟိုဂျပန်ခေတုံးကတော့ခေပြတစ်ရှိလို့တော့ပြောနေတော့ဗျာဒါပေမဲ့ခေပြောင်းတည်းဆိုတော့ခရိုနီမျိုးသက်ပြတောင်ကျွန်တော်တို့ပေါ်တဲ့ခေရောက်နေပါလေစီမံကိန်းဟိုတုန်းကတော့စီမံကိန်းဒီပေါ်မှာလက်ပေးလိုက်လို့ကြားရလိုက်တာအခုတော့ဒီဆိုရမတက်ခင်နေရကျွန်တော်တို့အားရလိုက်သဖို့အတွက်ဆလာသူမတရားဟိုလက်ပိလိုက်နေဝေရှာဖို့အတွက်စီမံကိန်းတွေဖော်ထုတ်ခံပြီးရဲ့အစီအစဉ်ကျွန်တော်ရောက်နေပါတယ်။အဲတော့လွန်ခဲ့တဲ့နှစ်ဇန်နဝါရီကလည်းအစိုးရကဒုသမ္မတကိုယ်တိုင်ကောင်းဆောင်နေဟိုလက်ပိလိုက်ယူအဲကော်မတီတစ်ခုလက်ပိလိုက်ယူဟိုအရေးယူဆောင်ရွက်ကော်မတီဆိုတာဖွဲ့ရဲသွားသေးတယ်။အဲတော့ကျွန်တော်တို့ညှော်လင့်ရဲ့ဒီပေါ်မှာစိတ်မထားပါဘူးခင်ဗျာ
။ဟုတ်ကဲ့။နောက်တစ်ခုကျွန်တော်စဉ်းစားမိတာအဲ့လက်ပိလိုက်ယူရဲဆိုတာဟာအဂတိလိုက်စားမှုတရားဖြစ်တယ်ဆက်စရာကောင်းတဲ့အလုပ်တစ်ခုဖြစ်တယ်လူရက်တစ်ခုဖြစ်တယ်လို့ကမြန်မာပြည်သူတွေလက်ခံကြသေးရလားကျွန်တော်စောစောပြောတော့ဝန်ထမ်းတွေကအစားအကုန်လုံးဒီဟာနဲ့ပဲယက်တည်နေရတဲ့သဘောဖြစ်နေတော့မြန်မာလူထုရဲ့အမြင်ကွန်၌ကလက်ပိလိုက်ယူမှုကဒါမကောင်းတဲ့အမှုတရားလို့မြင်ကြပါသေးရလားခင်ဗျာအာဒေါ်တင်ွယ်ဦးကျွန်တော်တစ်ချက်ပြန်မေးချင်ပါတယ်အဲ့ကိစ္စဒေါ်တင်ွယ်ဦးကြားပါလားခင်ဗျာ
ဟုတ်ကဲ့
ဟုတ်ကဲ့
အဲ့ကျွန်တော်တို့လွတ်တော်ကတခါဒီတော်လွတ်တော်မှာသူကအရင်မတ်ဆက်31ဖြစ်ပါတယ်2011မှာနောက်ပြီးတော့ညီကောင်ပြောဘူးပါတယ်အဲ့မှာသူကအရင်ပြောတာဘယ်လိုပြောလဲဆိုတော့လက်ပေးလိုက်မှုဟာတဲ့တူးတယောက်ချင်းကိုထိတိုက်မလာမှာဘူးနိုင်ငံနဲ့လူမျိုးကုန်သိက္ခာပါထိတိုက်စေတဲ့ပြည်သူရဲ့ကုလညိုရယူပြီးတော့ထိရောက်စားတားပြီးသွားမယ်ဆိုတော့အဲ့ညစကားကြီးပြောခဲ့ဘူးပါတယ်အဲ့လက်ပေးလိုက်ရှိရဆိုတော့သူကအရင်ကစီထားပြီးသားဖြစ်တယ်ဆိုတဲ့သဘောဖြစ်ပါတယ်နောက်တစ်ခါကျမကစီမံကိန်းစေစားတဲ့ပတ်သက်ပြီးဆွေးနွေးတဲ့အခါမှာတန်းဒီမှာ good governance ဖြစ်ဖို့အတွက်ကောင်းမတဲ့အုပ်ချုပ်ရေးတန်းရှင်းတဲ့အုပ်ချုပ်ရေးအစိုးရဖြစ်ဖို့အတွက်ဆိုရင်အရှိန်ကအခုအများများနေပါပဲကျမတို့အဖေလက်ထက်ကဆိုရင်ဝန်ကြီးက78ပါပဲရှိရသူ့ဝန်ကြီးကဦးထွေးဌာနတိုင်းမှာမရှိတော့သူ့ဝန်ကြီးပါသုံးလို့အောင်မရှိပါဘူးအခုဟာကဝန်ကြီးက36ပါသူ့ဝန်ကြီးကအလုံးမ68ပါဆိုတရားနဲ့4ပါဆိုဝင်ကြီးအုပ်ချုပ်ရေးမှာအဆင့်လေဝင်ကြီးရဲ့များလေအဆင့်လေများလေတက်ပေးလိုက်မှုပုံများလေဖြစ်မှဆိုတဲ့အကြောင်းကိုကျမကတန်ရှင်းတော့ဆိုရတယ်ပို့ပို့ပြီးပြင်ဝေးသွားပါလေအဆင့်လေများလေတန်ရှင်းတော့ဆိုရဖြစ်ကိုပြင်ဝေးသွားပါလေဆိုတာတက်ပေးလိုက်မှုပို့ပြားလာတယ်လို့ပြောခဲ့ကြီးဖြစ်ပါတယ်ဒီတော့မှထပ်ပြခဲ့မှာပါ
ဟုတ်ကဲ့ဟုတ်ကဲ့နောက်ကျွန်တော်ပါဝင်ဆွေးနွေးရင်းတဲ့ပုဂ္ဂိုလ်ကတော့ mean your pipare, could mean your atin, that the matu pipare, media the matu, and in or la bella you go blouty porto yeda nine ya badle, media yeda porto jacca or blouty tea of badle, la bella you type say in a patapio. Could mean your.
Okay, general media man, la bella you mune badalo yeta, ha, thoroughly never did it. There are. ဟိုသတင်းမီဒီယာပြန်ပြီးတော့ဟိုသတင်းမီဒီယာလုတ်ခွင့်ရှိတာကလည်းဆယ်သူဆယ်နှစ်ကျော်ကျော်လေးပဲရှိသေးတယ်ပေါ့နော်2009ကစရည်တဲ့ဆိုရင်14နှစ်ပေါ့ဆိုတော့ဟိုသတင်းမီဒီယာမျိုးဆက်မှာလည်အတက်ပညာပိုင်းတွေလည်းဖြည့်စည်းဖို့လိုရာရောနောက်တစ်ခုကတော့အရင်တည်းကသတင်းချက်လက်တွေဟိုရယူခွင့်မရှိခဲ့တဲ့ဟာကအခုမှပွင့်လင်းကားသားလေးရှိသေးတယ်သူပေမဲ့သူကဌာနရဲ့သတင်းချက်လက်တွေရဖို့ကတော်တော်လ ာတာကြီးတော်တော်ဟိုတွေ့ရတာနည်းပါသေးတယ်ဆိုတော့အသီးမွှားလေးတွေတော့ဥမာလက်ဖေးဘူးတစ်ထောင်ပြီးတာနှစ်ထောင်ပြီးတာမျိုးတော့လှုပ်လို့ရတယ်ဒါမျိုးကလည်းလမ်းလမ်းပြီးတယ်ဒီလိုသတင်းချက်လက်ကတော့တိတ်မခက်ခဲဘူးသူပြင်မဲ့အဲ့လိုမျိုးတွေပဲသွားရေးတာပြီးတော့တကယ်တမ်းတင်းထောင်နဲ့ကြည်တောင်းနဲ့ကြည်တဲ့ခြားစားမှုတွေလို့တင်တာလို့ကိစ္စမျိုးတွေဝန်ကြီးဌာနအဆင့်လောက်ဟာမျိုးတွေကျွန်တော်တို့သတင်းမီဒီယာသတင်းချက်လက်တွေရအောင်ဟိုအခက်အခဲတွေအများကြီးနေသေးတော့အဲ့လိုကိစ္စမျိုးတွေကျွန်တော်တို့ဖော်ထုတ်ဖို့ရေးသားဖို့တော်တော်လေးတွေ့ရတာနည်းပါသေးတယ်အဲ့လိုမျိုးတွေမှလည်းထောက်ထားခိုင်လုံတဲ့ထောက်ထားတဲ့ရေးသားမှုတွေကဟိုအခုချိန်ကြီးတော့တော်တော်လေးအားနည်းနေသေးတယ်ပေါ့နော
်ဟုတ်ကဲ့ဟိုအဲ့လို
မီဒီယာအနေနဲ့ဟိုဒီအဓိကတခြားနိုင်ငံတွေမှာလို့လက်ပေးလိုက်မှုမီဒီယာစောင့်ကြည့်တယ်ဆိုတဲ့ဟာမှာကျွန်တော်တို့နေရာမှာကျွန်တော်တို့မြန်မာနိုင်ငံမှာတော့တော်တော်လေးအားနည်းနေတာတွေ့ရပါတယ
်ဟိုအမှုတစ်ခုကိုမီဒီယာတစ်ခုကရေးလို့အဲ့ဒီမီဒီယာတရားစွဲခံရတယ်ဘာညာလဲတော်တော်တော့ကျွန်တော်ကြားခဲ့ဖူးပါတယ်အဲ့ဒါကောဘယ်လိုဖြစ်တာလဲနည်းနည်းအချင်းလေးပြောပါလားခင်ဗျာ
ဟိုညောင်းကိစ္စကိုပြောရလားမသိဘူးလိုက်ကောကိစ္စကိုပြောရလားမသိဘူးဘယ်ကိစ္စကိုညွှန်းနိုင်လဲတော့တိကျမဟုတ
်ဟုတ်ကဲ့အဲ့လိုသတ္တရင်းဝန်ကြီးဌာနသတ္တရင်းဝန်ကြီးဌာနထင်တယ်
အတတိယဝန်ကြီးဌာနကအဲ့ဒီအစီရင်ခံစာဟိုပြင်းစစ်ချက်ရဲ့အစီရင်ခံစာနဲ့ပတ်သက်လို့အဲ့ဒီမှာဟိုဝန်ကြီးဌာနမှာလွဲသုံးစားရှိတဲ့လွဲသုံးစားမှုတွေရှိနေတယ်ဆိုရင်ဟာ the voice ကရေးတော့အဲ့ဒီဟာဟန်တရားဆွဲခံပါတယ်ဟိုအသေးပြမှုနဲ့တရားဆွဲခံတယ်နောက်ဒီကြားထဲမှာဟိုအမှုရင်ဆိုင်နေနောက်ဟို definitive ban ညှိနှိုင်းလိုက်တဲ့ရှားဝင်ပြန်ပြေးလိုက်တဲ့သဘောနဲ့အမှုကဖြည့်ဆက်ဟိုရင်ဆုံးတိုင်မရဘူးပေါ့နော်အဲ့ဒီမှုတွေရှိပါတယ်နောက်တစ်ခုကတော့ဟိုကျွန်တော်တို့လိုက်ကောကိစ္စပြီးခဲ့တဲ့ဒီဇင်ဘာလမှာလိုက်ကောကိစ္စမှာလည်းအဲ့လိုမျိုးတရားရေးစနစ်ကိုဟိုတရားရေးစနစ်ရဲ့ဟိုလန်စားတဲ့ဟာမျိုးကိုဝေဖန်တဲ့ထောက်ပြတယ်ဆိုတဲ့ဟာမျိုးအဲ့လိုမျိုးစိုးရိမ်မှုကြောင့်ချတယ်လို့ကျွန်တော်တော့အဲ့လိုမျိုးနားလဲတာပေါ့နော်ပုံမှန်အပြင်အဲ့လောက်ချလို့မရှိတဲ့ကိစ္စမျိုးဒီလိုနယ်ပယ်မျိုးကိုမီဒီယာကတွေဟိုရေးသားလာမှဟိုဟိုရင်းလာမှစိုးရိမ်တဲ့လက္ခဏာမျိုးလည်းတွေ့တယ်ဒါတော့တရားစီရင်စနစ်ပေါ့နော
်ဟုတ်ကဲ့နောက်သောရရှင်ယောက်ကဒီမှာရေးထားပါတယ်မြန်မာပြည်မှာအဂတိလိုက်စားမှုပပျောက်ဖို့အတွက်အစိုးရကနေပြီးတော့ဝန်ထမ်းများကိုလစာအလုံးလောက်ပေးရမှာဖြစ်ပါတယ်ဒါလည်းအမှန်ပဲဖြစ်ပါလိမ့်မယ်ကျွန်တော်စောစောကညွှန်ကြားမှုတွေကိုကျွန်တော်ပြောခဲ့မိသလိုလစာအလုံးလောက်ပေးထားပါရဲ့နဲ့အဂတိလိုက်စားနေတဲ့ဝန်ထမ်းတွေကိုပြည်သူကမြင်တွေ့ရင်သက်ဆိုင်ရာကိုတိုင်ကြားရမှာဖြစ်တယ်ဒီလိုတိုင်ကြားလာတဲ့အခါမှာအစိုးရဘက်ကလည်းထိရောက်စွာအရေးယူပေးခြင်းအပြင်အဂလိုက်စားမှုပပျောက်နိုင်မှာဖြစ်ပါတယ်ဝန်ထမ်းလာစားအလုံးလောက်ပြေးဖို့ဆိုတဲ့ကိစ္စကလွယ်ပါရဲ့လားဝန်ထမ်းတူကိုမေးပါရစေအာကျိုင်းတုံတက်ကသူက English lecturer ဥသုဒဖြစ်ပါတယ်ဆရာဥသုဒကြားပါလားခင်ဗျဟုတ်ကဲ
့ကြားပါတယ်ခင်ဗျဟုတ်
ဆရာဟုတ်ကဲ့ပြောပါဝန်ထမ်းလာစားအလုံးလောက်ပါရဲ့
ပြောမယ်အဲ့တော့ကျွန်တော်ဟိုတမရဦးသိန်းစိန်ပေါ့နော်သူကျန်းချိန်တဲ့အချိန်မှာတန်ရှင်းတဲ့အစိုးရကောင်းမွန်တဲ့အစိုးရဖွဲ့မယ်နှစ်ပြည်လိုက်ယူတိုက်ရှင်းမယ်ပြောတယ်အဲ့တော့တမရတက်လာတာ3လရှိသွားပြီအဲ့တော့လက်ပေးလိုက်ယူနဲ့ပတ်သက်ပြီးတော့ဟယ်လို
ဟုတ်ကဲ့ကြားပါတယ်နှာထောင်နေပါတယ်ပြောပါ
အဲ့တော့လက်ပေးလိုက်ယူနဲ့ပတ်သက်ပြီးတော့တိုက်ဖြစ်မယ်ဆိုပြီးတော့ကျွန်တော်တို့အခုမှ3နှစ်နေမှာအဖွဲဖွဲ့နေတယ်အဲ့တော့ဒါဆိုရထိပ်ပိုင်းပုံပုံဒီမှာလည်းလက်ပေးလိုက်ယူကရှိနေတယ်ဆိုတော့အကုန်လုံးအတိပဲပေါ့နော်ကျွန်တော်တို့
ဟုတ်ကဲ့
အဲ့ထာမယ်အခုကျွန်တော်တို့တင်တာတွေခေါ်တယ်ကျောင်းနေတော်တော်များများမယ်တက်ကတူတော်တော်များများပါအဲ့မှာဘာကြားဖြစ်တယ်လဲဆိုတော့ဒီထိပ်ပိုင်းမှာလက်ပေးလိုက်ယူနေအကြီးကျယ်ဖြစ်ထွန်းတော်တော့တွေ့ရခင်ဗျာကျွန်တော်တို့အဲ့မှာကျွန်တော်တို့ဆရာများအတင်းပေါ့နော်အဲ့ရနေပြီးတော့တင်ပြကြတယ်ဗောဒီအရေးယူပတ်သက်ပြီးတော့ဘလို့အရေးယူမလဲပါလဲဆိုတော့အဲ့ဒါကိုဘာမှအရေးမယူဘူးဒီလိုမျိုးလက်ပြီးလိုက်ယူပြောင်းကြကြပဲလုပ်နေတာဗျအဲ့တော့အခုတမရဖွဲ့ပြီးတဲ့ကော်မရှင်မှလည်းဒီလိုမျိုးဗောနော်သူတို့ဘယ်လောက်လုံးမလဲဆိုတာကျွန်တော်တို့ကစောင့်ကြည့်အောင်လည်းဘာမှမတက်နိုင်ဘူးဘာကြောင့်လဲဆိုတော့လက်ပြီးလိုက်ယူကတအားကြီးကြီးကျယ်ယူဖြစ်ထွန်းခဲ့တဲ့အချိန်မှာကျွန်တော်တို့အခုချိန်မှာဘလို့လုံးစပြီးတော့လုပ်အောင်မလဲဆိုတာကို ကော်မရှင်ကစဉ်းစားရမှာပေါ့နော်အခုထက်တာကဘာဖြစ်လဲဆိုအောက်ခြေဝန်ထမ်းလေးတွေလာစားနေမလောက်လို့ပေါ့အစွမ်းသာပြောတယ်ပေါ့နော်ဟိုလက်ဖိအမှုဘာဘူးတောင်းတယ်သူတို့ကြောက်ချက်ချင်းချုပ်ပြစ်တယ်ဗျာအခုတချို့တွေကြတော့တဲ့ုံထောင်းနဲ့တောင်းနဲ့ချီပြီးလက်ပြီးလိုက်ယူလုပ်ခဲ့တဲ့ပုံကူကြီးရှိတယ်ကျွန်တော်လည်းသိတယ်ဒါတွေကိုကျွန်တော်တို့ပြောတယ်အစိုးရတွေမှာအဲ့ဒါမှသူကဘာပြန်ပြောလဲပြောလို့ဆိုတော့ဒီလိုမျိုးလူတွေကိုသူကလက်တွဲမဖြုတ်ချင်ပါဘူးလေဆိုတော့ကျွန်တော်တို့ကအခုကနိုင်ငံတော်ပြန်နေအခုကပြန်နေတိဆောက်ကြီးကာလာလုံးနေအတွင်းကူပြောင်းနေတာကာလာမှာဒီလိုမျိုးပုံကူတွေကိုမထားတဲ့တော့ဖယ်ရှားပြရမှာလीဒါပေမဲ့အဲ့ဒါမျိုးကြတော့မလုပ်ခွင့်နဲ့ဆက်ကြီးတွေကိုဟိုဆက်ကြီးတို့ဟိုဘောအဲ့လိုမျိုးအနေပိုင်းဝင်တန်းတွေကိုလက်ပြီးလိုက်လုပ်တဲ့အခါမှာကြတော့ဖြုတ်ထိပ်ပန်းရလေဘယ်ညစုံညွန်တိုင်းမှုတော့လေဘယ်ဒီသမောက်ခတ်တော့လေဘယ်ဒီဒီလိုမျိုးလက်ပြီးလိုက်လုပ်တာကြတော့ဘာမှအရင်ဇူလာရီပါရင်တိတ်မရှိဘူးပေါ့ဥမာပြင်းထန်စွာတတိပြီးလိုက်ပြီးဒီစားလောက်နဲ့ပဲတော့ရတာဗျာအဲ့တော့ဒါအင်တန်ဝင်နေစရာကောင်းတယ်ဥမာတချို့တွေဆိုကျွန်တော်တို့ရှိနေမဲ့ဒါအလုပ်ကနေပြုတ်သွားတာအများကြီးပဲအဲ့ဒါလို့ဆိုဒါကျွန်တော်တို့ဝင်နေစရာကောင်းတာပေါ့နော်အဲ့တော့ဒီလက်ပြီးလိုက်ယူကော်မရှင်ရောတကယ်လုံးမှလာဖွဲ့ပြီးတော့ဒါကိုကျွန်တော်တို့ကစောင့်ကြည့်အောင်ပေါ့ကျွန်တော်ထင်တယ်အချင်းတစ်ခုမျိုးတော့စောင့်အောင်မယ်နဲ့တူတူပဲဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့အဲ့အဲ့တော့ကျွန်တော်ဒီသောရရှင်ရေးထားတဲ့စာကိုဖတ်ပြရမှတော့မှနည်းနည်းအာနာသွားပြီဒါအောက်ခြေဝန်ထမ်းတွေရဲ့လက်ပေးလက်ယူမှုကိုပဲပြောထားလို့ဖြစ်နေပါတယ်အာသူကရန်ကုန်တိုင်းဒေသကြီးမြို့နယ်တစ်ခုမှာရေသန့်ဌာနမှာရက်ွက်နေပြည်သူတွေဂျိုးပြူရရရှိဖို့ဆောင်ရွက်တဲ့အခါမှာဝန်ထမ်းများဒီငွေကြေးအဆက်မတန်တောင်းခံနေကြောင်းတင်ပြခဲ့ဥပါရဲတဲ့ဆိုတော့ဒါဝန်ထမ်းဆိုတာအောက်ခြေကရေးပိုက်သွဲပြဲဝန်ထမ်းတွေဖြစ်နေမှထင်ပါတယ်အဲ့လိုသူကတင်ပြတဲ့အခါမှာတိုင်တဲ့လူရဲ့နေရာလိပ်စာအပြည့်စုံဖော်ပြရမယ်လို့ဆိုပါတယ်တဲ့ဆိုတော့နေရာလိပ်စာအပြည့်စုံမပို့ရင်ဘာမှလုံမပေးတော့ဘူးလားဒီလိုနေရာလိပ်စာမပါဘဲပို့ပေးလိုက်တဲ့အတွက်လက်ပစ်လိုက်မှုကိုခြေရခံလို့မရနိုင်ဘူးလားဆိုတာလည်းမေ့ကျင်ပါတယ်တဲ့အဲ့ဒါတော့ရှင်းနေကြီးကိုပဲကျွန်တော်မေးပြရစီဆရာဦးသိမ့်တန်းဦးဘယ်လိုသဘောပါလဲခင်ဗျာဦးသိမ့်တန်းဦးကျောင်းဒီနောင်ကြားပါလားဦးသိန်းနောင်မကြားဘူ
းအော်ကောင်းလားမကြားဘူးခင်ဗျာ
ကျွန်တော်ပြန်မေးမယ်နော်ကြားအခုကြားဘူးလား
မကြားပါဘူးခင်ဗျာ
မကြားဘူးလေဟုတ
်
မကြားရဘူးလေโอเคကျွန်တော်အဲ့ဆိုတော့တင်ွယ်ဦးကိုမေးကြတော့တင်ွယ်ဦးကြားပါလားခင်ဗျာ
ကျ
ောင်းသားပါနေတော့ရဆရာဟုတ်လားဟုတ်ကဲ့ကျွန်တော်ခက်ကြဲကြဲအော်ပြောပါမယ်ခင်ဗျာကျွန်တော်အစွမ်းအော်ပြောနေဟုတ်ကဲ့ဟုတ်ကဲ့ဒီမှာဝန်ထမ်းတွေကသူတို့တိုင်တဲ့ဝန်ထမ်းတွေပေါ့လေအောက်ခြေဝန်ထမ်းတွေလက်စားနေတာကိုဒေသခံတွေကတိုင်ပါတယ်တဲ့ဒါပေမဲ့တိုင်တဲ့လူရဲ့နေရာလိပ်စာဖော်ပြပါဆိုပြီးတော့သူကပြောပါတယ်တဲ့ဆိုတော့နေရာလိပ်စာမဖော်ပြရင်အဲ့လက်ပစ်လက်ယူမှုကိုဘာမှမလုပ်တော့ဘူးလားတိုင်တဲ့လူရဲ့လိပ်စာမပိုင်ရင်အရေးမယူတော့ဘူးလားဆိုပြီးမေးထားပါတယ်ဒါကတော့တိအရေးကြီးတဲ့ကိစ္စမဟုတ်ပါဘူးဒါလက်ပစ်လက်ယူမှုကမူကိုကျွန်တော်ကတိုက်ဖျက်ရမယ့်ကိစ္စဖြစ်ပါတယ်ကျွန်တော်တင်တဲ့ဦးကိုကျွန်တော်မေးနေတာကလွတ်တော်အနေနဲ့ရောဘယ်လောက်ထိဆောင်ရွက်နိုင်ပါသလဲဒီလက်ပစ်လက်ယူမှုတိုက်ဖျက်ရေးအခုကော်မတီအစ်စ်အတွက်ဥပဒေရွာတွေပြဋ္ဌာန်းဖို့အစီအစဉ်ရှိကြပါသလားဘယ်လောက်ထိပြင်းပြင်းထန်ထန်လုပ်ဖို့အစီအစဉ်ရှိတယ်လဲဆိုတာသိချင်ပါတယ်
โอเคจอนสอมาแล้ว26เอ่อตัดยาเจนหลุดออกมาทีมาเลยจอนก็ไอ้เจนงานเนี่ยอุ้ยเนี่ยตะคาติมูบาเมมูอ่ะเลยไอ้ตรงอ่ะแหละไอ้ดีเรยอ่ะวีดาผีเลยลูกจมาทีมูอ่ะไอ้ตรงอ่ะแหละดีโหระเบ้เลยปัดเลยลงนี่แหละติหมู่นี่บาชื่อไอ้เจ้าหมู่ชื่อน่ะจ้าอยู่อ่ะคุณน่ะจมาเปล่าดูป่ะดิถ้าบาชื่อวันนั้นนี่โหเลขานามเนี่ยอติจจะตายเสียคาจ้ะเลขานามเนี่ยอติจจะเปล่าคาจ้ะไอ้วันนั้นอ่ะโหตายเนี่ยก็อลุปลุกว่าไงအချို့ကြတော့လေဒီဝန်ထမ်းကအခြားဟိုအနေရဝန်ထမ်းတယောက်ရဲ့နာမည်ကိုယူပြီးတော့တိုင်လာဖို့မျိုးလေကျမတို့ကြားဖို့ရတယ်အဲ့တော့လူတွေကလည်းအမျိုးမျိုးဟိုဇာတိတိုင်းအမျိုးမျိုးရှိတဲ့အခါကျတော့လက်ပစ်လိုက်ကိစ္စတိုင်နဲ့မှာမှာလဲရှုသားမှုရှိရတယ်ကြားရင်ဟောကျမတို့ဘယ်လိုဆောင်ရမလဲဆိုတာရှိပါတယ်ဒါပေမဲ့လက်ပစ်လိုက်ကိစ္စနဲ့ပတ်သက်လို့တော့တင်လာမီဆိုတော့ကျမတို့အားလုံးဝိုင်းဆွေးနွေးကြမှာပါကျမတို့ကဥရေကြည့်တဲ့လုပ်ပဲလုပ်အောင်ပါဆိုတော့သူ့ရင်းနဲ့တင်လာမယ်ဆိုလို့ရှိရင်ကျမတို့ပြန်နိုင်ရင်ဆုံးဆွေးနွေးမှုအဲ့တော့ဆွေးနွေးရှိပါတယ်
ဟုတ်ကဲ့တော်တင်တွေကိုနောင်မေကွန်တခုမေ့ကြပါသေးတယ်ခုနဆရာကိုသုတဆွေးနွေးတော်တဲ့အထက်မှာဒီအကြီးစားလက်ပစ်လိုက်ယူလုပ်နေတဲ့ထိပ်ပိုင်းကပုံကိုယ်တွေနဲ့ပတ်သက်ပြီးတော့သူတို့တွေကတက္ကသိုလ်ဆရာသတ်မှတ်ကထင်ပါတယ်သူတို့ကပြောတော့ဒီလူတွေကိုလက်တွဲမဖြုတ်ချင်ဘူးလို့ပြောတယ်ဆိုပါလားဗျအဲ့ဒါကိုဘယ်လိုသဘောပါလဲခင်ဗျာ
အမေကန်ဖြူချက်ပူစားရန်ဖြူချင်လို့ပြောတဲ့လူကိုရာကိုလက်ပစ်လိုက်ယူ
ဒါလေးဟုတ်ကဲ့
ဟိုလောက်ခုရဲ့လူဖြစ်လို့ဖြစ်မှာလို့ထင်ပါတယ်ပြင်းလို့ဘူးလို့ထင်ပါတယ်ဒီမှာတော့
ဟုတ်ကဲ့ခင်ဗျာအင်မတန်ကောင်းတဲ့အဖြစ်ဖြစ်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာတော့အဥမင်းခင်ကိုတခုမေးပြရခင်ဗျာဒီအဂရီလိုက်ဇာမှုတိုက်ဖြည့်ရင်လက်ပစ်လိုက်မှုတိုက်ဖြည့်နေပတ်သက်ပြီးတော့ဥမင်းခင်ကကိုရိုင်းစီးပွားရေးလုပ်ငန်းရှင်တူဖြစ်နေတော့တချို့စီးပွားရေးလုပ်ငန်းရှင်တွေအတွက်ကဒါလိုအပ်တယ်တကယ်တော့ပြီးတဲ့လူလည်းပဲဒါအထက်မှာပြည်ထောင်ရှိတာပဲလေဒါပေမဲ့စီးပွားရေးလုပ်ငန်းအောင်မြင်ဖို့အတွက်ဒီလိုလိုအပ်ပါတယ်ဆိုပြီးတော့အကြောင်းပြချင်းနဲ့လုပ်နေလူအများကြီးရှိတယ်ဒီကိစ္စကိုဘယ်လိုပြောမလဲအချိန်က1မိနစ်လောက်ရမယ်ထင်ပါတယ်1 minute
okay okay စီးပွားရေးမှာတချို့ကလက်ပစ်လိုက်ယူတာချောတီတမျိုးလို့အဲသဘောတရားတစ်ခုနေပြောကြတာလည်းရှိပါတယ်ဆိုတော့ကျွန်တော်တို့တချို့အကန့်တတ်တစ်ခုထိရတော့ဟိုလုပ်ငန်းလေပေါ့လုပ်နေကြတာမျိုးလည်းရှိတယ်ဆိုတော့ဟိုအခုကတော့အခြေအနေကအများကြီးကျွန်တော်တို့ဟိုအလုံးလိုက်ခဲလိုက်အလားအလားရှိတဲ့လူရောစီးပွားရေးလုပ်တဲ့လူရောဟိုကျိုးစားလာတာကြီးကတော့မဆုံးကြတော့ကျွန်တော်တို့ခုနလိုစနစ်ကြီးတစ်ခုလုံးမှာကျွန်တော်တို့ပြည့်စည်သွားတာပါခင်ဗျာပြည့်စည်သွားတဲ့ခါကျတော့စီးပွားရေးကိုတင်းချာလုပ်နိုင်မှုဟလာနီးလန်းကြကြတာဝန်တည်တည်တာဝန်ရှိရှိလုပ်နိုင်မှုဆိုတာတော်တော်လေးခင်းရင်းလာပါလေတော်တော်လေးစီးပွားရေးသမားဆိုတော့ကြောင်းလေပြင်လေဖြစ်ဆုံးလူတိုင်းသားဖြစ်တဲ့ခါကျတော့ကျွန်တော်ရှင်းနေဟိုအခြေအနေတွေကပေးလာရင်တော့စီးပွားရေးသမားအထူးသဖြင့်ကျွန်တော်တို့ဟိုဒီခရိုနီအဖြစ်မျိုးနဲ့ချမ်းစီးပွားလာတဲ့မုန်တယ်လူတွေကတော့ဒီ
ခြေလေးတစ်ခုတည်းမှာဟိုလိုက်လာနိုင်မယ်လို့ကျွန်တော်ယူဆပါတယ်ဟုတ်ကဲ့နောက်စက္ကန့်20ကျန်ပါသေးတယ်ဆရာကွန်မင်းကျော်ကိုကျွန်တော်မေ့ခြင်းနဲ့မီဒီယာသမားတွေကဒီဟာတွေကိုအမှန်တကယ်ဖိလိုက်ရင်နောက်တွန့်နေကြမလားခင်ဗျာကျောက်စရာလမ်းစရာများရှိနေဦးမယ်ထင်ပါလားဒီကိစ္စတွေကိုသတင်းပို့ရတာ15စက္ကန့်ကျန်ပါတယ
်မီဒီယာကတော့ကျွန်တော်တို့အမြင်ပါလေဒီလိုဟာမျိုးတွေကိုမီဒီယာဟိုသမားတချို့ဟိုတချို့ကပေါ့လေဟိုဒါမျိုးကိုကျွမ်းကျင်တဲ့လူတွေကခြေကနေဟိုဥဆောင်ပြီးရေးသားတာမျိုးတွေလို့ဖို့လိုတယ်လို့ထင်ပါတယ်အဲ့ဒါမျိုးတွေဆိုရင်လည်းဂျန်နဲ့ဟိုတရင်သမားတွေလည်
းလိုက်ပြီးတော့
ရေးလာကြလိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဒါကကျွန်တော်တို့ဟိုလှုပ်ရမယ့်နောက်မျက်နှာစာတစ်ခုပေါ့နော်အခုချိန်ကြီးတော့အားနေနေသေးတယ
်ဟုတ်ကဲ့ဟုတ်ကဲ့
ကျွန်တော်တို့လှုပ်တင်နေမျက်နှာစာ
တစ်ခုပါတယ်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဆွေးနွေးကြတဲ့ပုဂ္ဂိုလ်တွေနားဆင်တဲ့ပုဂ္ဂိုလ်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကျောစန္ဒာစီစဉ်တင်ဆက်တဲ့ဒိုင်းရိုက်လေးလိုက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင် VOS စနေနေ့ညဘက်အစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့ကြက်နေသေးတဲ့အချိန်လေးအတွင်းမှာသတင်းကျဉ်းချုပ်ကိုမဆုမြတ်မုံကကြီးညာပေးပါမယ်ရှင
်ပျောက်ဆုံးသွားတဲ့မလေးရှားလေကြောင်းလိုင်းလေယာဉ်ပြန်ရဲ့ဆက်သွယ်ရေးစနစ်နဲ့ပြန်တမ်းမှုအချက်ပေးဆက်ကိုတယောက်ယောက်ကတမင်သက်သက်ပိတ်လိုက်တာတေချာသလောက်ရှိသွားပြီလို့မလေးရှားဝန်ကြီးချုပ်ကပြောလိုက်ပါတယ်ကျိုးရုဆက်သွယ်ရေးအချက်ပေးမှုတွေအရမလေးရှားနဲ့ဗီယက်နမ်လေကြောင်းထိမ့်ချုပ်ရေးနယ်နိမိတ်နာမှာလေယာဉ်ပြန်သန်းမှုအချက်ပေးဆက်ကိုပိတ်လိုက်တာဖြစ်တယ်လို့ဝန်ကြီးချုပ်နာဂျစ်ဘရာဆက်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်မလေးရှားတော်ဝင်လေတပ်ကရရှိတဲ့ရေဒါအချက်ပေးမှုအရမလေးရှားလေကြောင်းအမှတ်စဉ် MH380 လေယာဉ်ဟာမလေးရှားကျွန်းဆွယ်ဘက်အနောက်ဘက်ကိုပြန်လှည့်သွားခဲ့ပြီးတော့အနောက်မြောက်ဘက်ကိုကွေ့သွားတယ်လို့ယုံကြည်ရတဲ့အကြောင်းဝန်ကြီးချုပ်ကရှင်းပြပါတယ်လေယာဉ်နဲ့အဆက်အသွယ်ပြတ်သွားပြီးတော့6နာရီခွဲကျော်တဲ့အထိလေယာဉ်နဲ့ဂျိုရုကြားအဆက်အသွယ်တွေရှိနေခဲ့တာကိုလည်းမလေးရှားလေကြောင်းအာဏာပိုင်တွေနိုင်ငံတကာလေကြောင်းအာဏာပိုင်တွေကတုံ့တက်တာကိုရှင်းပြပါတယ်ဂါဇက်စတန်နယ်စပ်ကနေပြီးတော့ထိုင်းနိုင်ငံမြောက်ပိုင်းအထိမြောက်ဖက်လမ်းကြောင်းဒါမှမဟုတ်ရင်အင်ဒိုနီးရှားတောင်ပိုင်းကနေအိန္ဒိယသမုဒ္ဒရာတောင်ပိုင်းအထိတောင်ဘက်လမ်းကြောင်းတစ်ခုခုစီကနေပြီးတော့လေယာဉ်နဲ့ဂျိုရုကြားနောက်ဆုံးအဆက်အသွယ်ရှိခဲ့တယ်လို့ပြောကြားသွားပါတယ်တခါဒီယူကရိန်းနိုင်ငံခရိုင်းမီးယားဒေသမှာလုံမဲ့ဆန္ဒခံယူပွဲရလဒ်တွေအပေါ်မှာအသိမှတ်မပြုဖို့တိုက်တွန်းတဲ့အမေရိကန်တို့ပြင်ဆင်ထားတဲ့ဆုံးဖြတ်ချက်မူကြမ်းတစ်ခုကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအခုမဲခွဲဆုံးဖြတ်ဖို့စတင်နေပါပြီရှင်
တရင်ချင်းချုပ်ကိုမဆွမြတ်မုံကကြင်ညာပေးခဲ့တာဖြစ်ပါတယ်ဒီညာစီစဉ်ထုတ်လို့ရမှုကမတ်သိန်ကြီးထိုက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်ရှင်ကျမတော့နနာချမ်းပါ VOA ကနေခုတန်လွှင့်ခဲ့တဲ့တနအိစာစီစဉ်အားလုံးကိုစီစဉ်ပြည့်ပြည့်ချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိလိုင်းနိုမီတာ25လိုင်းနိုမီတာ32နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင် VOA ကိုနားဆင်ကြကြတဲ့အတွက်သောတာရှင်တွေအားလုံးကိုလည်း VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.